Welcome to the Voice of America in Burmese.
ချစ်သောသောတော်တော်ရှင်များသာချမ်းမြေ့တဲ့မင်္ဂလာမနက်ခင်းဖြစ်ပါစေဗျာ VOA American တိုင်းရဲ့2024ခုနှစ် February 24ရက်စနေမနက်ခင်းမြန်မာပိုင်းစီစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလက်မီတာ190ပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကနေမနက်6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီညာကျွန်တော်ငင်းကြီးပါအခုမနက်ခင်းအစီအစဉ်လေးကိုတင်ဆက်သွားမှာဖြစ်ပါတယ်ဗျာ
အပြစ်ရဲ့ရေးဆွေးနွေးစေအစ္စရေးလီကြောင့်တိုက်ခိုက်မှုကြောင့်ဂါဇာမှာလူရကျော်သေဆုံးသွားပါတယ်။စစ်ကောင်စီလက်အောက်မှာမြန်မာသတင်းသမားတွေဟာဟန်ဆောင်လုပ်ငန်းတွေနဲ့ကာကွယ်လှုပ်ရှားနေရပါတယ်။ရုရှားမြောက်ကိုရီးယားစစ်ရေးပုံမှန်နီးကပ်လာမှုကိုကန်တရုတ်ဆွေးနွေးခဲ့ကြပါတယ်
။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်အာဏာသိမ်းစစ်ကောင်စီကအသက်သွင်းလိုက်တဲ့စစ်မှုမထမ်းမနေရဥပဒေရဲ့နောက်ဆက်တွဲကိရက်ကြောင့်ထိုင်းနိုင်ငံကမြန်မာနဲ့ထိစပ်နေတဲ့တပ်ခိုင်မှာအစင်းစစ်မဲ့အကြောင်းသတင်းပေးပို့ချက်ဒါပြင်ရခိုင်မှာမွတ်စလင်လူငယ်တွေကိုအတင်းစမှုထမ်းခိုင်းပြီးရခိုင်နဲ့လူမျိုးရေးဘာသာရေးအတီးကယုံဖန်တီးဖို့စစ်ကောင်စီဘက်ကကြိုးစားနေတယ်လို့ရခိုင်တပ်တော်ကဆွဆွဲချက်နဲ့စစ်ကောင်စီဘက်ကတုံ့ပြန်ချက်တွေကိုလည်းကြားဖို့ရှိပါတယ်။ဒါပြင်မြန်မာနယ်စပ်တိုင်းရင်းသားလက်နက်ကိုင်တစ်ဖွဲ့စီကနေနျူကလ িয়ার ပစ္စည်းတွေကိုဂျပန်ယာကူဆိုင်ခိုင်ကောင်းဆောင်ကပေါင်ခိုကူးမှုနဲ့ပတ်သက်ပြီးမြန်မာသိပ္ပံပညာရှင်တို့ရဲ့သုံးသပ်ချက်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်ဗျာ။နောက်ပတ်စင်တဆက်ပေးနေတဲ့မြို့သမီးကဏ္ဍသုတဆုံလေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့ဒီကနေ့မနက်ထိတ်ထိုင်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
။ရုရှားပေါ်မှာဒဏ်ခတ်မှုအသစ်900ကျော်ချမှတ်ကြောင်းရုရှားရဲ့ယူကရိန်းကျူးကျော်မှုနှစ်နှစ်ပြည့်နှစ်ပတ်လည်အကြိုနေ့ဖြစ်တဲ့တောက်ကြံနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအကြေညာလိုက်ပါတယ်
။ That's why I'm announcing more than 500 new sanctions.
ဒါရုရှားသမ္မတပူတင်ရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲနဲ့ရုရှားတိုက်ခိုက်ခေါင်းဆောင်အလက်ဆီနာဗယ်နီအချင်းချနေစဉ်တေဆုံးမှုတွေအတွက်အရေးယူတဲ့အနေနဲ့အချက်မှတ်တာဖြစ်ကြောင်းပြောပါတယ်။နာဗယ်နီကိုဖမ်းဆီးအချင်းချမှုနဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်တွေအပြင်ရုရှားရဲ့ဗန်ဒါငွေကြေးခန္ဓာစစ်ပစ္စည်းထုတ်လို့ရေးလုံဆောင်နေသူတွေဂျားပွဲစားလုပ်ပေးသူနဲ့အမေရိကန်ရဲ့ဒဏ်ခတ်မှုကိုနေရအနှံ့ရှောင်တိန်လုံဆောင်နေသူတွေကိုပြစ်မှတ်ထားပြီးအရေးယူတာပါ။သမ္မတပူတင်ဟာသူ့ရဲ့တခြားနိုင်ငံတွေကိုရန်လိုမှုနဲ့သူ့ပြည်ရင်းမှာဖိနှိပ်နေမှုတွေအတွက်ဒဏ်ပြန်ခံစားရမယ်ဆိုတာကိုသိစေဖို့အတွက်လှုပ်ဆောင်လာဖြစ်ကြောင်းလည်းပြောပါတယ်။ချက်စပရင်နေကလည်းနာဗယ်နီရဲ့ကျန်းသူဇနီးနဲ့တမိကိုကယ်လီဖိုးနီးယားမှာတွေ့ဆုံပြီးရုရှားနိုင်ငံလွတ်လပ်မှုနဲ့ဒီမိုကရေစီရဖို့အာဂရီလိုက်စားမှုတွေကင်းဖို့ကြိုးပမ်းခဲ့တဲ့နာဗယ်နီရဲ့ထူးခြားတဲ့တက်တီကိုချီးကျူးခဲ့ပါတယ်။အခုတောက်ကြတဲ့ရုရှားပေါ်ဒဏ်ခတ်ကြောင်းကြေညာချိန်မှာလည်းယူကရိန်းရဲ့သူ့နိုင်ငံလွတ်မြောက်ရေးအတွက်ခိုင်မာတဲ့ကြိုးပမ်းမှုကိုဂုဏ်ပြုချီးကျူးပါတယ်။ဒါအပြင်နေတို့မဟာမိတ်အဖွဲ့အနေနဲ့ပိုမိုခိုင်မာအားကောင်းပြီးစီလုံးမှုရှိတယ်လို့အမေရိကန်ဥဆောင်တဲ့မဟာမိတ်နိုင်ငံတွေကယူကရိန်းကိုဆက်ပြီးပံ့ပိုးပေးမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာ24နာရီအတွင်းလူပေါင်း100ကျော်သေဆုံးခဲ့ရတယ်လို့ဟာမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတောက်ကြာနေမှာပြောပါတယ်။ဂါဇာတောင်ပိုင်းကခန်ယူနစ်နဲ့ရာဖာမြို့တွေမှာဣသရေလကနေလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသူကအနည်းဆုံး104ယောက်ရှိနေတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနသတင်းထုတ်ပြန်ပါတယ်။အောက်တိုဘာ10ရက်နေ့စတင်ချိန်ကလေးကဆိုရင်ဣသရေလတိုက်ခိုက်မှုကြောင့်ပါလက်စတိုင်းသား3000နီးပါးသေဆုံးခဲ့ကြကြောင်းလည်းဖော်ပြပါတယ်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟုကစစ်ပွဲပြီးဆုံးတဲ့နောက်ပိုင်းဂါဇာဒေသအတွက်သူ့အစီအစဉ်ကိုစက်တင်ဘာလညနေပိုင်းမှာရှေ့ကက်ဘိနက်အဖွဲ့ကိုချပြခဲ့ပြီးအဲ့ဒီဒေသမှာဣသရေလကအရက်ဖက်နဲ့စစ်ဖက်ဆိုင်ရာရေရှည်ဆက်ပြီးထိန်းနိုင်အောင်လုပ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်။ဒါပြင်ဂါဇာတောင်ပိုင်းနယ်စပ်အဝင်အထွက်ကိုအစ္စရေးတွေထိန်းချုပ်နိုင်ဖို့အတွက်အီဂျစ်နဲ့ပူးပေါင်းဆောင်ရွက်ဖို့ရောအမေရိကန်ပြည်ထောင်စုနဲ့လက်တွဲဆောင်ရွက်ဖို့ပါတောင်းဆိုတာပါ။အစ္စရေးရဲ့ဒီအစီအစဉ်အတွက်အီဂျစ်ဘက်ကအတည်ပြုချက်ပေးမပေးတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အမေရိကန် CNN သတင်းဌာနကတော့အစ္စရေးရရှိသူပြောကြားချက်ကိုကိုးကားပြီးအီဂျစ်ဖားအမေရိကန်နဲ့အတူလက်တွဲလှုပ်ဆောင်မှာဖြစ်ကြောင်းပြောပါတယ်။ဒီအစီအစဉ်ကိုပါလက်စတိုင်းကိုယ်စားလှယ်တွေကလက်မခံကြောင်းသတင်းတွေမှာဖော်ပြပါတယ်။ဒီစီစဉ်မှာတချို့ချက်တွေကလွတ်လပ်တဲ့ပါလက်စတိုင်းနှစ်နိုင်ငံအတူရှင်တွဲနေထိုင်ရေးအမေရိကန်နဲ့မြင်းချင်းနဲ့ပုံစံနဲ့ကွဲနေတယ်လို့ထောက်ပြကြပါတယ်။ယေမင်နဲ့ပင်လယ်နီဒီရေပြင်မှာရှိတဲ့ဟူသီတပ်ဖွဲ့တွေရဲ့ drone တွေနဲ့တင်းမောဖြက်ပက်ထင်းတက်မစ္စိုင်းဒုံးတွေကိုဖျက်ဆီးပစ်လိုက်တယ်လို့အမေရိကန်စစ်တပ်ကတောက်ကြနေမှာပြောပါတယ်။ဒီလက်နက်တွေကရေချောင်းမှာရှိတဲ့ကုန်တင်းမောတွေနဲ့အမေရိကန်ရေဆက်တင်းမောတွေကိုချိမ့်ချောက်အနေနဲ့ပြီးတော့မယ်အနေထားဖြစ်နေတာကြောင့်အခုလိုဖျက်ဆီးပစ်ရတာလို့အမေရိကန်စစ်တပ်ကပြောပါတယ်။ ခုဒီတဲ့ပုံတွေထိန်းချုပ်ထားတဲ့ရင်းမြန်ပိုင်းတဲ့ထဲကနေပင်လယ်နီတဲကိုပစ်ခတ်ဖို့အတွက်ပြင်နေတဲ့ drone လေးစင်းနဲ့ပတ်ရင်းတဲ့ missile ဒုံးနှစ်ခုကိုထိမှန်ခဲ့တယ်လို့ American လေပိုင်းဒေတာကုတ်ကဲဌာနကပြောပါတယ်။ဒါအပြင် American စစ်တပ်ကအသေးခံ drone 3ခုကိုပစ်ချခဲ့ကြောင်းနဲ့ဒီ drone တွေကပင်လယ်နီတဲကကုန်သင်းမောတွေနားကိုရောက်နေတာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒီပစ်ခတ်မှုတွေကိုဂျက်တဘရီနဲ့တောက်ချန်တွေကလုပ်ခဲ့တာဖြစ်ပြီးဒီပြစ်ခတ်မှုကြောင့်တခြားသင်္ဘောဒဇင်းမှထိခိုက်ပျက်စီးတာတော့မရှိဘူးလို့လဲအမေရိကန်စစ်တပ်အလဲပိုင်းဒေတာကုတ်ကဲဌာနကပြောပါတယ
် View American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32 kHz 9335နဲ့9383ညာ92.69 kHz 6153ညာပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးအထိပြထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ View American တန်ကစနေမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံဟာသတင်းသမားတွေအတွက်အန္တရာယ်ကြီးတဲ့အတွက်တချို့ဟာကြောင်းစရာဒါမှမဟုတ်ကြောင်းသားဖြစ်စေရေးတယ်ဖြစ်စေအလုပ်တစ်ခုခုကိုပြပေးသတင်းတောက်အလုပ်ကိုလုပ်နေကြရတာပါ။2021 February 6တန်အာနာသိမ့်ရခြင်းကစပြီးသတင်းသမားတွေရက်တီဖို့အတွက်အန္တရာယ်ကြီးလာတာကြောင့်ပြည်ပကိုထွက်ခွာသွားသူတွေရှိတယ်လို့တချို့သတင်းသမားတွေကတော့ပြည်ရင်းမှာပဲနေပြီးသတင်းတောက်အလုပ်ကိုဖုံးကွယ်လုပ်ကင်နေကြတာဖြစ်ပါတယ်။အာဏာသိမ်းစစ်တပ်ကလွတ်လပ်တဲ့သတင်းမီဒီယာတွေကိုပြင်းပြင်းထန်ထန်ဖိနှိပ်ချေမှုန်းခဲ့တာကြောင့်အခုအာဏာသိမ်း3နှစ်တာကာလအတွင်းသတင်းဌာနဒရာစင်ကျော်အဖျက်သိမ်းခံရတယ်လို့ဖမ်းဆီးအရေးယူခံရတဲ့သတင်းတောက်လည်းယာနဲ့ချီရှိခဲ့တာပါ။မြန်မာနိုင်ငံဟာစစ်အာဏာသိမ်းမှုကိုအကြိမ်ကြိမ်ခံခဲ့ရတာဖြစ်ပြီးဒီလိုအာဏာသိမ်းထားချိန်တိုင်းမှာမြန်မာသတင်းသမားတွေကတော့နီလန်းမျိုးစုံနဲ့သတင်းတွေကိုဆက်ပြီးပို့နိုင်ခဲ့တာလည်းဖြစ်ပါတယ်။ဒါဟာမြန်မာသတင်းသမားတွေလွန်လွယ်နဲ့အလျှော့မပြတ်တတ်တဲ့သဘောလို့ပြပရောက်သတင်းသမားတူကပြောပါတယ်။သတင်းလွတ်လပ်ခွင့်မရှိတဲ့မြန်မာနိုင်ငံဟာ2023ခုနှစ်မှာတော့ဂါဗာမာဒုတိယအများဆုံးသတင်းသမားတွေကိုထောင်ချထားတဲ့နိုင်ငံအဖြစ်နဲ့သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ CPJ ကမှတ်တမ်းတင်ထားပါတယ်မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့မြန်မာနိုင်ငံမှာသတင်းသမားတွေဟာအသက်ဆွန့်လုပ်ကိုင်နေကြရတာဖြစ်ပြီးသူတို့ရဲ့သတင်းလုပ်ငန်းနဲ့ပတ်သက်တဲ့ဇွဲတက်တီနဲ့ရဲစွမ်းတက်တီကအံ့ဩဂုဏ်ယူရလောက်အောင်ဖြစ်တယ်လို့မှတ်ချက်ပေးပါတယ်မြောက်ကိုရီးယားဆိုင်ရာအမေရိကန်အရာရှိနဲ့တရုတ်အရာရှိတို့ဟာရုရှားနဲ့မြောက်ကိုရီးယားကြားရှေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာပဲဗီဒီယိုနဲ့ဖုန်းခေါ်ပြီးဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကတောက်ကြနေမှာပြောပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အကြီးအကဲအရာရှိ Young Pak နဲ့ကိုရီးယားချွန်းဆွယ်ရေးရာတရုတ်အရာရှိ Liu Xiaoming တို့နှုတ်ကမြောက်ကိုရီးယားရဲ့အနေထားဟာမတိမငြိမ်ပိုးပြီးဖြစ်လာတာတွေ့ရတယ်လို့ပြောကြောင်းအမေရိကန်နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါ့အပြင်ရုရှားနဲ့မြောက်ကိုရီးယားကြားစီရပူပေါင်းဆွေးမှုတွေတိုးလာနေတာဖြစ်ပြီးဒါဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တားမြစ်ချက်တွေကိုချိုးဖောက်တာဖြစ်ကြောင်းလည်းပြောပါတယ်။မြောက်ကိုရီးယားရဲ့ပထင်းတက်မစ္စိုင်းဒုံးနဲ့နျူကလ িয়ার လက်နက်အစီအစဉ်တွေနဲ့ပတ်သက်ပြီးကုလသမဂ္ဂကတန်ခတ်အရေးယူထားတဲ့မြောက်ကိုရီးယားနဲ့ကာလတာရှည်ဆက်သွယ်ဆောင်ရွက်နေတဲ့ရုရှားဟာယူကရိန်းကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့2022ကစပြီးမြောက်ကိုရီးယားနဲ့ဆက်ဆံမှုတွေတိုးမြင့်လုပ်ကိုင်လာတာဖြစ်ပါတယ်။ယူကရိန်းကိုတိုက်ခိုက်ရမှာတုံးတဲ့လက်နက်ခဲယမ်းတွေနဲ့မစ္စိုင်းဒုံးတွေရုရှားကိုမြောက်ကိုရီးယားကနေပို့ပို့နေတယ်လို့အမေရိကန်ကဆွဆွဲပေမဲ့ရုရှားကရောမြောက်ကိုရီးယားကပါမဟုတ်မှန်းကြောင်းညင်းခဲ့တာပါဒါပေမဲ့မနစ်ကတော့သူတို့နှစ်နိုင်ငံဟာစီးဆက်ဆံမှုတွေပို့ပြီးခိုင်မအောင်လှုပ်ဆောင်မှာဖြစ်ကြောင်းဂရိပြုခဲ့ကြတာလည်းဖြစ်ပါတယ်ယူကရိန်းအရှေ့ပိုင်းဒေသတွေမှာရှင်ပြိုင်မဲ့အာကစားနီးလေးမျိုးမှာရုရှားပါဝင်ရှင်ပြိုင်ခွင့်ကိုနိုင်ငံတကာအိုလံပစ်ကော်မတီ IOC ကမပေးဘဲထားတာအတွက်ရုရှားအိုလံပစ်ကော်မတီကနေတင်သွင်းတဲ့ရှောက်လဲချက်ကို CAS နိုင်ငံတကာအားကစားဆိုင်ရာအငင်းပွားမှုဖြည့်ရှင်ရေးယုံကတောက်ကြနေမှာပယ်ချလိုက်ပါတယ် IOC ရဲ့တာမြင်မှုဟာတရားဝင်မှုညီမျှမှုရေးရမှုဒါမှမဟုတ်မျှချေရှိမှုဆိုတဲ့မူဝါဒတွေနဲ့မကန့်ညီတာမရှိဘူးလို့ CAS ကပြောပြီးရုရှားဘက်ကရှောက်လဲချက်ကိုပယ်ချလိုက်တာဖြစ်ပါတယ်အခုလိုရုရှားအိုလံပစ်ကော်မတီကိုရှင်ပြိုင်ခွင့်မပေးဖို့အတွက်ဆုံးဖြတ်ချက်အပေါ် ICS ရုံးခုံရုံးကအတည်ပြုပေးတာအတွက်ကျင်းတဲ့အကြောင်း IOC ကပြောကြားလိုက်ပါတယ်။ဒါအပြင်ရုရှားအိုလံပစ်ကော်မတီဟာမနစ်ကအောက်တိုဘာ5ရက်နေ့မှာ သူ့ရဲ့အဖွဲ့သားတွေကိုယူကရိန်းအမျိုးသားအိုလံပစ်ကော်မတီလက်အောက်ကဒေသရင်းအာဂရာအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်နေထည့်သွင်းခဲ့တဲ့နောက်ပိုင်းအခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းပြောပါတယ်။အဲ့ဒီဒေသတွေကတော့ယူကရိန်းအရှေ့ပိုင်းဒေသ၄ခုဖြစ်တဲ့လူဟန်စ်ဒုန်းစ်နဲ့ခါဆန်နဲ့ဇပိုရီရှားဒေသတွေဖြစ်ပြီးလွန်ခဲ့တဲ့နှစ်နှစ်ကစပြီးရုရှားရဲ့သိမ်းပိုက်မှုကိုတစ်စိတ်တစ်ပိုင်းဖြစ်စေအားလုံးဖြစ်စေခံနေရတဲ့ဒေသတွေလည်းဖြစ်ပါတယ်။ရုရှားအိုလံပစ်ကော်မတီအနေနဲ့ဆွစ်ဇာလန်ကအထက်ခုံရုံး Swiss Federal Tribunal မှာရပ်ပေါင်း30အတွင်းရှောက်လဲခွင့်ရှိနေသေးတယ်လို့ CAS ကပြောပါတယ
်။စနေမနေ့ကင်းထိတ်တန်းသတင်းတွေကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်ဗျာ။ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာကြည့်ရှုနားဆင်နိုင်ပါတယ်။ဒါပြင်အဲဒီမှာသတင်းတွေ၊စောင်းမားတွေ၊တွေးဆမေးမြန်းခန်းတွေနဲ့သတင်းသုံးသပ်ချက်တွေကိုလည်းအချိန်မရွေးပြန်လည်ဝင်ရောက်ကြည့်ရှုနိုင်ပါတယ်ဗျာ။အခုထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးမိမိရဲ့သဘောထားအမြင်တွေကိုလည်း VOA Burmese Facebook နဲ့ YouTube ကထုတ်လွှင့်ချက်တွေမှာမှတ်ချက်ပြုနိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်၊စောင်းမားနဲ့ပတ်စင်ခန္ဓာတွေကိုစက်တိုက်တင်ဆက်သွားပါမယ်။အခုတော့မြန်မာစစ်မှုမထမ်းမနေရခရဲကြောင့်ထိုင်းနယ်စပ်အစင်းစစ်ဆေးတဲ့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ပါမယ်။မနက်ငယ်မှာစစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမှထိုင်းနိုင်ငံထဲကိုတရားမဝင်ဝင်ရောက်လာသူတွေများလာတဲ့အတွက်တပ်ခရိုင်အတွင်းနိုင်ငံခြားဧည့်သည်တွေကိုအဲစင်းတိုင်ကြားရမယ်လို့ထိုင်းမြန်မာနယ်စပ်တပ်ခရိုင်လူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအမိန့်ထုတ်ပြန်ထားပါတယ်။ဒီသတင်းကို VOA သတင်းတောက်မတ်အေးမှကသတင်းပေးပို့ထားပါတယ်ညာ
။မြန်မာနိုင်ငံမှာစစ်မှုထမ်းဥပဒေပြဋ္ဌာန်းချက်ထွက်ပေါ်ပြီးမှတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းကိုမြန်မာဘက်ကနေဝင်လာတဲ့သူတွေပုံများလာနေတာကြောင့်ထိုင်းဘက်ကပုံမိုတင်းကျပ်တဲ့အနေနဲ့သူတို့ကိုလက်ခံထားတဲ့အင်ရှင်တွေအိမ်ငါပေးသူတွေသာမကဟိုတယ်တွေမှာလက်ခံမယ်ဆိုရင်လည်းအဲ့ရင်းတိုင်ကြရမယ်ဆိုပြီးတပ်ခရိုင်လူဝင်မှုကြီးကြပ်ရေးဌာနကအမိန့်ထုတ်ပြန်ခဲ့တာပါဒီအပိုင်းမှာပဲအဖမ်းစည်းတွေပုံများလာနေတယ်လို့တရားမဝင်မြန်မာတွေကိုအများအပြားဖမ်းမိနေတဲ့အတွက်ဒီလိုအမိန့်ကိုထုတ်ပြန်တာဖြစ်တယ်လို့လည်းနေဆက်နေပြည်သူတို့ကပြောပါတယ်
ကိုမြဲလက်မှတ်တင်လိုက်မှနေတဲ့လူကိုလက်မှတ်တင်လောက်ထားတဲ့လူကိုအဲဒီလိုဆိုတာရှိနေတယ်ဆိုတော့အကြောင်းလူတိုင်းလူတိုင်းအိမ်ရှင်အိမ်ငါဆိုတာတက်ခုတ်ကအကုန်လုံးပဲပေါ့အခင်တော့ကလက်မှတ်ဟောင်းသမားတွေရောပြစ်သမားတွေရောအားလုံးကအကုန်လုံးဆက်စင်းတိုင်းပါလားဒါကြောင့်အခုကလူပစ်တွေလည်းများလာတယ်အမှနောက်ပြီးလူဆောင်တွေလည်းရှိတယ်လူပစ်တွေလည်းများလာများလာတဲ့ဆက်ကြတော့ဒီရဲတွေရဲအဖမ်းကြီးတွေများတယ်တော်မောင်းဖမ်းကြီးတွေတော်မောင်းရဲစတားကလုံးဖမ်းတယ်ဒီတိုင်းနေတိုင်းဖန်ဆင်းမှုရရနော်ဖန်ဆင်းမှုရရနေတဲ့ခါကျတော့သူတို့အဲ့အမိတ်ကိုထုတ်တာပဲဆို
အခုလိုမျိုးတင်းကျပ်မှုတွေလုံလာတယ်လို့တရားမဝင်နေထိုင်နေသူတွေအပေါ်မှာအာဏာပိုင်တွေရဲ့ငွေညစ်တောင်းခံမှုတွေကလည်းကြီးကြီးလာတဲ့အတွက်လည်းမြန်မာပြည်ဖို့အခက်အခဲတွေရင်ဆိုင်နေရတယ်လို့လည်းပြောပါတယ
်တင်းကျပ်လေသူတို့အောက်ကအောက်ကတွေတရားမဝင်နေလိုက်နေမှာပို့လုံလာတော့လုံလာနိုင်ပို့ဆိုးတော့အခုလိုချင်းမဲဆောင်မှုပေါ်မှာပူတော်ဆိုးပြီးအရင်ကတော့3,500 လောက်ပူလို့ရတဲ့ဥစ္စာကအခုက4,600တပေါင်းပေးမှလုတ်ပေးတယ်ဥစ္စာအလကားနေဘမပြီးသားကိုမှဥစ္စာဟိုဘယ်လိုမျိုးပြောမှာသက်ဆိုင်ထွက်တဲ့ပူကြီးကိုပဲညပြီးအာမတောင်းနေကြတာခေတိုင်းနေတိုင်းတော့ဒါသိနေတာပ
ါမြမာရီအနေနဲ့အခုလိုမျိုးတရားမဝင်နီးလန်းနေတဲ့နေထိုင်အလုပ်လုပ်ကင်ဖို့လုပ်နေတာတွေကအဆင်မပြေနိုင်ကြောင်းကိုလည်းအလုပ်သမားတွေကိုအကူအညီပေးနေတဲ့ MHAC မြန်မာ Humanitarian Action Center ကတာဝန်ခံကိုရဲမင်းကလည်းအခုလိုပြောပါတယ်
။အဲ့တော့ဒီတရားဝင်လမ်းကဝင်နေလူတွေတောင်မှအခက်အခဲတွေကြုံနေတာ။ဥပမာအမ်ဘုံစနစ်နဲ့ဝင်လာတဲ့လူတွေအလုံးနေရာမတူတာတွေလုံးမရှိတာတွေတဝါးကမပေးတာတွေစကေးမောင်းထုတ်တဲ့ပြဿနာတွေကျွန်တော်တို့အနေနဲ့အများအဖြစ်ရှင်းပေးနေရတယ်။အဲ့တော့ကျွန်တော်တို့တရားဝင်လမ်းကဝင်နေလူဆိုရင်ပို့ပြီးတော့အခက်အခဲတွေအများကြီးပုံကြုံတွေ့နိုင်တယ်လို့ကျွန်တော်အနေနဲ့သုံးသပ်ချက်တယ်
။24နာရီအတွင်းအဲစင်းတိုင်ဖို့အတွက်လည်းလဝကကအမိန့်ထုတ်ထားပြီးအဲစင်းတိုင်ကြဖို့ပြက်ကွက်မယ်ဆိုရင်တော့အများဆုံးဘတ်တစ်တောင်းလောက်ထိဒံကြီးပေးဆောင်ရမှာဖြစ်တယ်လို့လည်းဆိုပါရယ်တိုင်ကြားတဲ့အခါမှာလူကိုယ်တိုင်ဖြစ်စေအီးမေးလ်နဲ့ဖြစ်စေကောစင်တာကနေလည်းတိုင်ကြားနိုင်တယ်လို့လည်းရေးသားထားပါရယ်မြောက်ရီမဲဆောက်အမှတ်1ချစ်ကြည်တရားကနေ9ရက်နေဆက်ဖြစ်တော်လက်မှတ်နဲ့ဝင်ရောက်လာသူတွေကိုလည်းမဲဆောက်မြို့မှာတရားဝင်နေထိုင်နေသူတွေကထောက်ခံပေးမှသာဝင်ရောက်ခွင့်ပြုနေတယ်လို့တချို့လူငယ်တွေကိုလည်းထိုင်းဘက်ကဝင်ခွင့်မပေးဘဲပြန်လွတ်နေတာတွေလည်းရှိနေပါရယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ညာအခုတော့ရခိုင်ဘက်ကသတင်းတပုတ်နဲ့ဆက်အောင်ပါဗျရခိုင်မှာမွတ်စလင်လူငယ်တွေကိုအတင်းစစ်မှုထမ်းခိုင်းပြီးရခိုင်နဲ့လူမျိုးရေးဘာသာရေးအတီးကုံဖန်တီးဖို့စစ်ကောင်စီကြိုးပမ်းနေတယ်လို့ အေးရခိုင်တပ်တော်ကဆွဆွဲလိုက်ပါတယ်ဒါကိုစစ်ကောင်စီဘက်ကပယ်ချပြီးအေးအနေနဲ့သာမွတ်စလင်ကိုသွားပြီးတင်းသွင်းနေတာလို့ပြန်ဆွဆွဲထားပါတယ်ဒါအပြင်မြို့သိန်းစခန်းသိန်းစစ်ပွဲနဲ့ခုခံမှုတွေဆက်ပြင်းထန်နေတဲ့ရခိုင်မှာကျေးရွာတချို့မီးလောင်ခဲ့ပြီးဒီပေါ်အပြန်လှန်လဲဆွဆွဲနေကြပါတယ်အေးနဲ့စစ်ကောင်စီပြောခွင့်ရတွေကိုဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ညာ
ဟုတ်ကဲ့ဒီတိုက်ပွဲတွေပြင်းထန်လာနေတဲ့ရခိုင်မှာနောက်ဆုံးထူးခြားမှုကိုအေးအေးပြောခွင့်ရခိုင်သူခါက
ထူးခြားတာကတော့ဒီစစ်ကောင်စီကဒီဘူတီတောင်နဲ့မောင်တိုးစစ်တွေဖက်တွေမှာမွတ်စလင်လူငယ်တွေကိုအတင်းအကျဖမ်းဆီးပြီးတော့ထူးထူးလင်းတော့ဒီစစ်ကောင်စီထိန်းချုပ်ထားတဲ့နေရာပေါ့နော်ဥပမာဆိုလို့ရှိရင်ဒီဘူတီတောင်မြို့ပေါ်ရက်ွက်တွေပေါ့နော်အဲ့ဒီနေရာတွေမှာရှိတဲ့ဒီမွတ်စလင်လူငယ်တွေကိုအတင်းအကျဖမ်းဆီးပြီးတော့မှအတင်းစစ်တင်နှမ်းပေးနေတာတွေရှိတယ်လို့ကျွန်တော်တို့သိရတာပေါ့နော်ပြီးလို့ရှိရင်ဒီစစ်ကောင်စီကနေပြီးတော့လူမျိုးရေးဘာသာရေးအဓိကယုံတွေဖန်တီးဖို့အတွက်တောက်ချောက်စူးစမ်းနေတာပေါ့နော်လက်လက်မကင်ရှင်တဲ့ဒီမွတ်စလင်လူငယ်တွေကိုဖမ်းဆီးပြီးတော့မှအဲ့လိုမျိုးအတင်းအကြစစ်တင်နှမ်းပေးလို့ရှိရင်ရခိုင်တွေကိုမွတ်စလင်တွေနဲ့နေပြီးတော့မှတားခိုင်းမယ်ဆိုတဲ့အကြမ်းဖက်ဖက်စစ်ကောင်စီရဲ့ဒီယုံညံ့တဲ့လှုပ်ဆောင်မှုတွေကတော့လူဖွေးစည်းတွေကြားထဲမှာအတော်လေးအန္တရာယ်ကြီးတယ်လို့တော့ပြောလို့ရတာပေါ့
ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့
ဗိုလ်ချုပ်တော်မောင်တော်မှရှိတဲ့မွတ်စလင်အတိုင်းဝိုင်းတိုင်းကိုနေလို့ရပါတယ်ဒီမွတ်စလင်အတိုင်းဝိုင်းနေနဲ့အဲ့မှာရှိတဲ့နေပြည်တော်တပ်တွေနဲ့ရှင်တွဲနေထိုင်နေတာကြပါပြီဒီဟာနဲ့ပတ်သက်ပြီးတော့စစ်သားစုဆောင်မှုလုံးဝမရှိဘူးလို့ပဲပြောချင်ပါတယ်ဒီအေအေများကဒါမွတ်စလင်ရွာတွေကိုသွားပြီးတပ်နဲ့လက်တွဲဆောင်ရွက်ခြင်းမပြုဖို့ပြီးရင်သူတို့ကိုထောက်ပံ့ဖို့သူတို့ထဲကိုဝင်ဖို့ဆိုတဲ့ဟာမျိုးတွေစီယုံနေတာတွေရှိပါတယ်ဒါပြင်ဒီနေ့မှဆိုရင်ဘူးစီးရောက်မှရှိတဲ့ပဇွန်ချောင်းပေါ့ပဇွန်ချောင်းလက်ဝဲတဲ့ပဇွန်ချောင်းကြီးပါမွတ်စလင်ရွာကြီးပါဒါကိုအေအေတွေဝင်ပြီးဒီနေ့မှမီးရှို့ခဲ့တာဖြစ်ပါတယ်အိမ်ကြီး900နီးပါးဆုံးရှုံးခဲ့ပါတယ်ဒါတွေကိုပြန်လည်ပြီးတော့ကြာကယ်ဆယ်ရေးစောင့်ရှောက်ရေးလုပ်ငန်းတွေလည်းတပ်မတော်ကဆောင်ရွက်ပေးလျက်ရှိပါတယ
်ဒီပေါ်အေးအေးပြောခွင့်ရဥခိုင်ဒုက္ခက
ပဇွန်ချောင်းရွာမှာမီးလောင်နေဆိုတဲ့တဲ့တင်ကတော့ကျွန်တော်စီရောက်လာတာမရှိဘူးဗျဒါပေမဲ့ဒီနေ့မနေ့ကစပြီးတော့မှဒီဘူးတီတောင်အခြေဆိုင်ခမ952စခန်းကနေပြီးတော့မှဒီအနီးနားကကြေးရွာတွေကိုရည်ရွယ်ချက်ရှိရှိနဲ့လက်နေကြီးတွေနဲ့တောက်လျှောက်လှမ်းပစ်နေတာရှိတယ်ဆိုတော့ဒါကြောင့်မို့လို့တချို့ရွာတွေမှာကြာရောက်ပြီးတော့မှဒီအနေအင်းတွေမီးလောင်နေတာရှိတယ်ဘေးရွာကဘေးနေလောင်နေဆိုတဲ့တည်င်းအသေးစိတ်ကတော့ကျွန်တော်စီကိုလောလောဆယ်ရောက်လာတာမရှိသေးဘူးဗျအ
ဲ့ဒီတော့ရခိုင်ဘက်မှာအေအေအနေနဲ့စစ်ကောင်စီစခန်းတွေကိုသိမ်းပိုက်လာခြင်းလက်ရှိအရေးအကြီးဆုံးကိုဆက်မေးရမှာအေပြောခွင့်ရက
ရခိုင်ဘက်မှာအရေးကြီးဆုံးကတော့အဲ့ဒါပဲဗျဒီအခုကျွန်တော်တို့ဒီရွယ်လေးအေကတော့ကျွန်တော်တို့ထိန်းချုပ်ထားတဲ့နေရာတွေရောကျွန်တော်တို့အပြည့်အဝမထိန်းချုပ်သေးတဲ့ဒီမြို့ပေါ်တွေရောဗောနော်ကျွန်တော်တို့ကတော့ဒီမွတ်စလင်ကွန်မြူနတီနဲ့ဒီကျွန်တော်တို့တခြားရခိုင်ပြည်ထဲမှာရှိတဲ့လူမျိုးပေါင်းစုံဘာသာပေါင်းစုံကြားထဲမှာတဟဇာရဖြစ်ရေးကိုကျွန်တော်တို့ကအဓိကနေပြီးတော့ကြိုးပမ်းဆောင်ရွက်နေတယ်။ဟိုတဟဇာရလည်းပဲဖြစ်နေတယ်လို့ပြောလို့ရတာပေါ့။အရင်နဲ့စာလို့ရှိရင်တော့အများကြီးတိုးတက်မှုတွေရှိတာပေါ့နော်။ဥပမာမွတ်စလင်ရွာသားတွေအနေနဲ့ဗမာစစ်တပ်ထုတ်ထားတဲ့နေရာတွေမှာတော့အကန့်အသတ်အတားအဆီးတွေအများကြီးကိုရှိနေတယ်။ပညာသင်ခွင့်မရတာတို့လွတ်လပ်လပ်လပ်သွားလာခွင့်မရတာတို့နေတပ်တူကသူတို့ရဲ့ဒီအသက်ရှင်ရည်တည်ရေးကိုလွတ်လပ်လပ်လပ်လုပ်လို့မရဘူး။ဒါပေမဲ့ကျွန်တော်တို့ ULAA ထိန်းချုပ်ထားတဲ့နေရာတွေမှာတော့သူတို့ရဲ့ဒီနေတပ်တူကအသက်မွေးဝမ်းကြောင်းလုပ်ငန်းတွေပညာသင်တာတွေကအစပေါ့နော်အကုန်လုံးလွတ်လပ်လပ်လပ်လုပ်ပိုင်ခွင့်အပြည့်အဝရနေတယ်
အဲ့ဒီတော့လက်ရှိဘယ်နေရာတွေကိုအေးအေးနေနဲ့အဓိကသိမ်းချပြီးဘလို့ဆက်ဖြစ်နေပါလဲလို့မေးတာမှာဥခိုင်ဒုက္ခကပဲ
အခုဆိုလို့ရှိရင်တော့ကျွန်တော်တို့ဥမာမင်းပြမြောက်ဦးကျောက်တော်ဒီရတိတောင်ပူတီတောင်မောင်တို့ပေါ့နော်မောင်တို့ရဲ့နေမြေအများစုကိုလည်းကျွန်တော်တို့ဘက်ကထိန်းချုပ်ထားတာရှိတယ်ဒီနောက်ဆုံးဒီရောက်လာတဲ့တည်င်းတစ်ခုကတော့ကျောက်ဖြူကျောက်တလုံးနားမှာရှိတဲ့ဒီမွတ်စလင် IDB စခန်းကလူငယ်တွေပေါ့နော်မြန်မာစစ်တပ်ရဲ့အတင်းကြစစ်မှုထမ်းဖို့ဖမ်းဆီးခံရမှာကြောက်တဲ့အတွက်ကြောင့်မို့လို့ဒီကျွန်တော်တို့ထင်းချုံနေမြေတွေထဲကိုထွက်ပြေးလာကြတာတွေရှိတယ်ဗျဆိုတော့သူတို့ကတော့ကျွန်တော်တို့ကကောင်းအောင်မှာအူကြီးစောင့်ရှောက်နေရရှာထားပေးတာရှိပါတယ်ဟိုအလားတူပဲဒီအတင်းအာဓမစစ်မှုထမ်းဖို့ဖမ်းဆီးခံရမှာကြောက်လို့ပြေးလာတဲ့လူငယ်ဟူသမျှကိုတော့ကျွန်တော်တို့ကဒီလူမျိုးဘာသာမရွေးအူကြီးစောင့်ရှောက်ပေးသွားဖို့မူဝါဒရှမှတ်ထားတာရှိပါတယ
်ဒါအပြင်အခုနောက်ဆုံးတိုက်ပွဲပြင်းထန်မှုကိုလည်းဥခိုင်ဒုက္ခက
ခုလက်ရှိမှာတော့ကျွန်တော်တို့ဒီတိုက်ပွဲပြင်းထန်နေတဲ့နေရာတွေကတော့ရန်ပြည်အံပုံနာကျွန်းရသေးတောင်ဘူးတီတောင်မောင်တော့ပေါ့နော်ပုံနာကျွန်းကတော့မြို့မကြီးစခန်းတော့ကျွန်တော်တို့တင်ထားပြီကျန်တဲ့ခမ950တိုက်ရင်ကိုတော့ကျွန်တော်တို့ဆက်ပြီးတော့ထိုးစစ်ဆင်နေတာပေါ့ဟိုကျွန်တော်တို့ကတော့ရခိုင်ဒေသမှာရှိတဲ့အကြံဖဲစစ်ကောင်စီရဲ့တပ်ဖွဲ့တွေ လက်နဲ့ရှာဖို့ကြိုတင်ပြီးတော့ပြောထားတာရှိတယ်လက်နဲ့မရှာတဲ့စခန်းတိုင်းကိုလည်းပဲကျွန်တော်တို့ကဆက်လက်ပြီးတော့ထိုးစစ်ဆင်တိုက်ဆိုက်ရှေ့မုံတော့မှာဖြစ်တယ်ဗျ
ဒီပေါ်ပုဂျုတ်စော်မင်းထွန်းကတော့
ဒီပုံနှချုံနဲ့ပတ်သက်ပြီးတော့ကျွန်တော်တိုက်ပွဲဖြစ်ပွားနေတာရှိတယ်ဒီပုံနှချုံရဲစခန်းအနေနဲ့အင်အားနည်းတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လုံခြုံရေးတပ်ဖွဲ့နဲ့ပြန်လည်ပူးပေါင်းပြီးလုံခြုံရေးဆောင်ရွက်နေရမှာရှိပါ
တကယ်တော့အေးအေးအနေနဲ့တော့ရခိုင်မှမြို့သိမ်းတိုက်ပွဲတွေတိုးပြီးလှုပ်ဆောင်နေတာမှာမြို့တော်စစ်တွေကပါချင်းချောက်လာနေပြီလို့စောင့်ကြည့်သူတွေကပြောနေပါတယ်
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒို့ရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bemis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link ဆောင်မှာ application ရယူနိုင်ပါရဲ့နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။အခုတော့မြန်မာ nuclear ကိစ္စသိပ္ပံပညာရှင်တို့ရဲ့သုံးသပ်ချက်နဲ့ဆက်ပါမယ်ဗျာ။မြန်မာနယ်စပ်တိုင်းဒေသလက်နက်ကိုင်တစ်ဖွဲ့စီကနေနျူကလ িয়ার ပစ္စည်းတွေကိုဂျပန်ယကူဇာဂိုင်းကောင်းဆောင်ကတကယ်သာရခဲ့တဲ့ဆိုရင်မြန်မာအတွက်သာမကဘဲတကဘာလုံးအတွက်ပါနျူကလ িয়ার အန္တရာယ်ရှိနေကြောင်းမြန်မာသိပ္ပံပညာရှင်တို့ကသတိပေးလိုက်ပါတယ်အမေရိကန်ပြည်ထောင်စုမှာ2022ခုနှစ်ကတည်းကဖမ်းဆီးထားတဲ့ဂျပန်ယကူဇာဂိုင်းကောင်းဆောင်တာကာရှိအီပီဆာဝါကိုလက်နက်နဲ့မူရစ်စေဘောင်းပေါင်ခိုကူးမှုဆိုတဲ့အရင်ကဆွဆွဲထားတဲ့ဆွဆွဲချက်တွေအပြစ်မှာလက်နက်အထိထုတ်လုပ်နိုင်တဲ့နျူကလ িয়ার ပစ္စည်းတွေကိုပါမှောင်ခိုကူးမှုဆိုတဲ့စွဲချက်အသစ်ကိုပြီးခဲ့တဲ့ဇန်နဝါရီလကပဲနယူးယောက်တရားရုံးမှာထပ်ပြီးအမှုဖွင့်ခဲ့ပါတယ်။အခုလိုအနေနဲ့ကြီးလာတဲ့နျူကလ িয়ার ပစ္စည်းတွေကိုမြန်မာနယ်စပ်ကနေမှောင်ခိုကူးနိုင်တဲ့အထိရောက်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ American Mrs. P. Tekto ကနျူကလ িয়ার ယူပပေဒပညာရှင်ပမောက္ခဒေါက်တာခင်မောင်မောင်ကိုမတ်အင်ဂျင်နိုင်ကဇွန်ကနေတဆင့်ဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ပထမဆုံးမေးချင်တဲ့အချက်ကဒီနျူကလ িয়ার ဘုံထုတ်လုပ်နိုင်တဲ့အဆင့်ထိကိုရှိနေတဲ့ယူရေနီယံတို့ပလူတိုနီယံတို့စတဲ့ဒီနျူကလ িয়ার ပစ္စည်းတွေကိုအခုအမေရိကန်ပြည်ထောင်စုမှဖမ်းဆီးခံထားရတဲ့ဒီဂျပန်ယာကူဇာဂိုင်းကောင်းဆောင်အဘိစာဝါတို့လိုဒါမှမဟုတ်ရင်မြန်မာနိုင်ငံကဒီတိုင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့လူမျိုးမှာရှိတယ်ဆိုရှိနေတယ်ဆိုတာရောဘယ်လောက်ထိဖြစ်နိုင်လဲရှင
်ဒီဘုံလုံးတဲ့နေရာမှာအသုံးကျတာယူရေနီယံရဲ့ပလူတိုနီယံရဲ့တစ်မျိုးရှိတယ်ယူရေနီယံမှာတဘာဝအတိုင်းဖြစ်တာယူရေနီယံ238ရဲ့ဆိုသူ့နာမည်ပေါ့လေနော်တော့ယူရေနီယံ235ရဲ့ယူရေနီယံ235ဆိုတာဘုံလုံးတဲ့နေရာမှာသုံးလို့ရတယ်ဟုတ်ပြီအဲ့တော့အဲ့ဒီ235ကကွဲပြီဆိုတော့ပလူတိုနီယံဘယ်လိုလုပ်ရလဲဆိုတော့အလွန်အောင်ဖို့ကောင်းတယ်။ဘာလဲဆိုတော့ပလူတိုနီယံဆက်ကောင်ကသူကသူ့ရဲ့ဟိုအရင်အတွက်ပေါ့လေဒီအထက်မှာပါတဲ့ပရိုတွန်နျူထရွန်တိုတယ်အရင်အတွက်က239ရဲ့ဆိုတော့ဘယ်လိုဖြစ်ရလဲဆိုတော့ဒီယူရေနီယံ238ကတခြား reaction ထွက်လာတဲ့နျူထရွန်တစ်ခုကိုသူကထိုင်းယူလိုက်ရော absorb လုပ်လိုက်ရောလုံးလိုက်ပြီးသူက uranium 239ဆိုတာဖြစ်သွားတယ်တကောင်ကြီးသွားတာပေါ့ပြီးတော့မှအဲ့ဒီ239ကနေပြီးသူကတခါအဲ့ဒီထက်မှရှိတဲ့ proton တလုံးကတလို့beta decay ဖြစ်တယ်လို့ခေါ် electron တစ်ခုထုတ်ပြီးတော့သူက neptunium ဆိုတာဖြစ်သွားတာနောက်ထပ်တခါအဲ့လိုမျိုးနောက်ထပ် beta decay နောက်ထပ်တခါဖြစ်ထပ်ဖြစ်တော့မှသူက plutonium ဖြစ်တာအဲ့တော့အဲ့အမျိုးဖြစ်ဖို့ဆိုရင်အဲ့လာနျူကလ িয়ার ရီအက်တာထဲမှာပဲလုပ်လို့ရတယ်ဘယ်မှမလုပ်လို့မရဘူးတခွဲကမှလည်းဒီလိုလုပ်လို့မရဘူးဘာမှဓာတ်ပြူပြီးလုပ်လို့မရဘူးအဲ့တော့ဒီပလူတိုနီယံရတာတကယ်ဟုတ်တယ်ဆိုလို့ရှိရင်ရီအက်တာတစ်ခုရှိနေပြီအဲ့ဒါကိုလုပ်ပေးတဲ့တစ်ခုရှိနေပြီတွေ့တယ်တကယ်မှန်ပြီဆိုရင်ဒါဗမာပြည်ထဲမှာသူတို့ဒါမှမဟုတ်နယ်စပ်မှာပေါ့လေဘဒုအကူအညီနဲ့လှုပ်ထားလဲဒီတစ်ခုတော့ရှိနေပြီသိကြတယ
်အဲ့ဒါဆိုလို့ရှိရင်ဒီနျူကလ িয়ার ဓာတ်ပေါင်းဖို့ရှိဖို့ဆိုလို့ရှိရင်ဒ ီလိုမြန်မာနိုင်ငံလိုတိုင်းသားလက်နက်ကိုင်အဖွဲ့ထိန်းချုပ်ထားတဲ့နေရာမှာရောရှိနိုင်လားဒါမှမဟုတ်ရင်ဟိုမြန်မာစစ်တပ်ပေါ့နော်သူတို့ကအရင်တည်းကဒါနျူကလ িয়ার ဟိုရုရှားနဲ့သူတို့တွေကဒီနျူကလ িয়ার ဓာတ်ပေါင်းဖို့ပေါ့လေဟိုသူတို့ဟိုစွန့်ရင်အတွက်အသုံးပြုဖို့ဆိုပြီးတော့ဒါစစ်ကောင်စီကလည်းဒီရုရှားနဲ့ပူးပေါင်းကြိုးပမ်းနေတာလည်းရှိတော့ဒီလိုမြန်မာစစ်တပ်ထိန်းချုပ်ထားတဲ့နေမြေဘက်မှာရှိနေတဲ့နျူကလ িয়ার ဓာတ်ပေါင်းဖို့ဒီဘက်ကနေပြီးတော့ထွက်လာတဲ့ယူရေနီယံမျိုးရောဖြစ်နိုင်တာရှင့်
ကျွန်တော်မြင်တော့စစ်တပ်ကလုပ်ရင်စစ်တပ်ကတက်ကြွားနေပါဘူးလို့ဆိုလူတိုင်းသိနေပြီ။ဘာလို့လဲဆိုတော့သူတို့ကရုရှားအောင်သူတို့ဝယ်မလို့လေ။လုတ်တယ်မလားဒီအသေးစား reactor လေးတွေ။ဆိုတော့ရုရှားကဒီအသေးစား reactor လေးတွေဝယ်မလို့လုတ်နေတော့ကျွန်တော်တို့တော့စဉ်းစားသေးရဲ့လေဒီသူတို့ဝယ်လို့ရှိရင်လက်နက်လုတ်ဖို့စိတ်ကူးရှိမလားထွက်လာတဲ့ဒီ nuclear waste ကိုသူတို့ဘယ်သွားပြစ်မလဲရုရှားကပဲပြန်ယူသွားမှာလားစဉ်းစားအခုဟာတော့နဲတာမှမဟုတ်ပဲသူကတန်60ရှိတယ်လို့ပြောတယ်။နော်ပလူတိုနီယမ်ကတော့ဘလောက်ရှိလဲသူတို့မပြောဘူး။စုစုပေါင်းအားလုံးတော့ရောင်းဖို့သူကတန်60ရှိရလို့ပြောတာ။ဆိုတော့မပြောတာဘူးကျွန်တော်စိတ်ထင်တော့စစ်တပ်ကလုပ်တယ်တော့မထင်ဘူး။ကျွန်တော်စိတ်ထင်တော့ဒါဒီလက်နက်ကင်ဖွဲ့တစည်းတစ်ခုကတခိတရရဲ့အကူအညီနဲ့သူတို့အဲ့ဒါရှိတာဖြစ်လိမ့်မယ်။ဒါပဲကျွန်တော်လည်းတအားတော့မသိဘူးကိုကလည်းအဲ့ဒီပဲမရောက်ဘူးတော့လေကျွန်တော်တော့မှတ်ပြီးပြောတာဒါပေမဲ့သိမ့်မှန်ပညာအရဆိုရင်တော့ပလူတိုနီယမ်ထုတ်ဖို့ကကျွန်တော်သိတာကတော့ reactor ရှိမှဖြစ်ပါအ
ဲ့တော့ဒီလောက်အန္တရာယ်ကြီးတဲ့ဒီ nuclear ပစ္စည်းတွေပေါ့နော်ဟိုရိုးရိုးဒီမှောက်ခိုဈေးကွက်ဒီပေါ့လေဒီမူရစ်ဆေးဝါးတို့လက်နက်တို့မှောက်ခိုဈေးကွက်ဒီမှာတော့မှသူတို့အယောင်းဝယ်လောက်လာတယ်ဆိုတဲ့အနေထားကိုကြည့်မယ်ဆိုလို့ရှိရင်ဒီကဘာလုံးဆိုင်ရာလုံခြုံရေးအတွက်ကောဟိုဘလောက်ထိဟိုအန်ဒီရဲ့ကြီးလဲရှင်
။ဒါအဲ့ဒါကတော်တော်ဆိုးတာ။ဘာလို့လဲဆိုတော့ဥပမာဆိုတော့ကဲဒီကောင်က weapon grade မင်းတို့ကပြောတာ weapon grade ဆိုပြီးပြောပြီးတော့မဟုတ်ဘူးဆိုပြီးအီရန်ကမဝယ်ဘူးဆိုတော့မဝယ်ရင်ဒီကောင်တွေကပတ်ဆက်လို့ရတော့ရတဲ့လူကိုရောက်ပါ။နော်။အဲ့တော့ဒီဟာ terrorist လက်ထဲရောက်သွားရင်အမှုပြုဘုံဖြစ်စရာတော့မလိုဘူး။တော့ကျွန်တော်အရင်တော့ပြောဘူးတဲ့ dirty bomb ဆိုတာမျိုးလေဟုတ်တယ်မလားဆိုတော့ဒီကောင်ကဥပမာဟိုဒီအမှုန့်တွေကိုလေပြန်တဲ့တည်ပြီးတော့ရှောက်ပြီးပြစ်ချလိုက်ရင်တော့တော်တော်ဒုက္ခရောက်တာဆိုတော့ဘုံတော့မပြောတဲ့ဆိုတော့ဘာလို့ဆိုဒီကောင်တွေက radio active ဖြစ်တဲ့တင်ပေါင်းပြားစာဖြစ်နေပါဆိုတော့အဲ့ဒီနေရာတွေကတုံ့လို့မရအောင်ဖြစ်သွားပါဒါမှမဟုတ်လူတွေကဒီ dirty bomb ဆိုတာကိုလည်းကြောက်တာ
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကတဲ့လွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီရဲ့ဂျားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ကူတော့ VOA ရဲ့စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်များအပတ်စဉ်ကဏ္ဍတွေအလှည့်ပါသုတဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့နှိပညာကဏ္ဍတွေမတင်ဆက်မိမှာမျိုးသမီးကဏ္ဍနဲ့စတင်ပါမယ်မတန်ဆွမ်းဘဝခက်ခဲမှုကြားကနှိပညာအိမ်မက်ကိုပုံဖော်နေတဲ့ပကြီးဆီယာမတယောက်အကြောင်းဒုတိယပိုင်းကိုဆက်မှာပါဗုဒ္ဓဘာသာထွန်းကားပါတယ်ဆိုတဲ့မြန်မာနိုင်ငံမှာလူမှုပတ်ဝန်းကျင်အတိုင်းဝန်းကဘာသာရေးကိုအသုံးချပြီးမတန်ဆွမ်းသူတွေပေါ်ဖိနှိပ်တာလှည့်လည်ရှုတာပြစ်ပယ်တာတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတယ်လို့ပကြီးဆီယာမခင်တီရာပိုင်းကပြောပါတယ်ဒါကြောင့်လည်းမတန်ဆွမ်းတွေပေါ်ခွဲခြားဆက်ဆံမှုနည်းတဲ့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ဖြစ်ခဲ့တာလို့သူကပြောပါတယ်။သူဝန္ဒနာပါတဲ့ပကြီးအနုပညာကိုဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်ဆက်လုပ်သွားမယ်လို့လည်းသူကပြောပါတယ်။ညာသူ့ရဲ့ဖြတ်သန်းမှုကိုဒုတိယပိုင်းဖြစ်ဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ကွန်ပျူတာတင်ဆက်ထားပါတယ်ညာ
Sometime. Gotta stand up and fight sometime. Tomorrow, Nangamma, we should dance. နေရဆိုတော့မိမနဲ့ယောက်ျားမှာမိမအရင်နှိမ်ခံရတဲ့ course တို့ရင်းချင်းမှုဖြစ်နေတာနှစ်ပေါင်းများစွာရှိပြီ။အထူးသဖြင့် main ကလေးလည်းဖြစ်တယ်နောက်ပြီးတော့ဒီမတမဆွမ်းတို့ဒုက္ခိတတွေဆိုရင်တို့ကဒီအရင်က which way အကြောင်းဆိုရင် lose and meet တဲ့ပုံစံနေထားကြတယ်။ဆိုတော့မိသားစုပေါ့အများစုကတရားမှာ90ကအဲ့လိုဖြစ်နေတယ်မကြည့်တာ။ပဝင်းရင်ရှုံချရတယ်ဒါ which way ကြောင့်ဒါ which way ကြောင့်ဆိုပြီးသူတို့ရဲ့အချင်းကပါရှိတယ်ဒီအရင်က which way ကိုစင်ကြအောင်သူများလောက်ခဲ့တဲ့အမိုက်တွေရှင်းအိနာစေဒါနဲ့ပဲအမဘဝကျင်လည်ခဲ့တယ်မမပြီးမှာနောက်ခီးမှာပေါ့လေအဲ့ဒါတွေကပဝင်းရင်ကလည်းမိဘကဒီလိုပြောတာကိုခံပြောရင်လည်းငရဲကြီးမဒါနင်ဒါကြောင့်ဒီလိုဖြစ်တာဆိုပြီးဘာသာရေးကိုကိုအသုံးပြုပြီး၆ပြီးတော့လောက်ခိုင်းတာတွေပေါ့ကိုကလည်းမသိဘူးရင်တော့တော့အရန်ကြောက်ခဲ့တယ်ဒါပေမဲ့ကိုဒီရောက်လာတဲ့အချိန်မှာဒါရီကအလကားတွေပဲနောက်ဘမမီမာဒီကားစီးဖို့ဆိုတာဒီမသားမစွမ်းဆိုရင်ကိုက disable parking ဆိုတာလည်းမရှိဘူးဒီနိုင်ငံမှာရှိတယ်မစင်ကာပူရောက်ခုတဲ့စင်ကာပူမှာလည်းရှိတယ်ဘမမီကဒီလို disable parking လည်းမရှိဘူးဒီအမမစတိုးမှာစတိုးကဥမာ Costco တို့ကတော့အဲ့လိုကျဲတဲ့ store တွေဆိုရင်အမကြာရှည်လမ်းမလျှောက်နိုင်တော့ဆရာဝန်ကလည်းပြောတာလေ electric shopping cart နဲ့ shopping လုပ်ဒါရီကအမတို့အတွက်ရတာဘမမမာမန်ရှိ got a break from the past sometime got a color outside of the lines got to reach a little higher just what you are လက်လေကကိုရွှေတပုံသွားတယ်လက်လေကရဖို့အတွက်လူတယောက်ကအမကိုကြားဖြတ်ပြီးဟေးဟေးကောင်မလေးဖျားမလုံနေတယ်လို့ကလေဒီကောင်မလေးကမတမဟိုဒီကောင်မလေးကိုဆက်သွားလိုက်ပါသူအမတို့ကရက်ဆောင်နေရတာဆိုတော့ဒီလိုကဓလေကလည်းမပြောလို့ကျွန်တော်ကတက်တက်လုပ်ပေးတာတဲ့ကဘုံဆိုတော့ဒီမျိုးသမီးလေးရတဲ့ကျွန်တော်မတန်ဘူးလေကြာရှည်မရနိုင်ပေါ့လေဒီဓလေကနဲ့အပေါ်ရောက်ဖို့ဆိုတာအဲကျွန်မအမေကလေအော်ရနေနဲ့ဒီလိုရတဲ့နေ့ကိုသနာပြီးလုပ်ပေးတယ်ပတ်စံပေးလိုက်အောင်ဆိုတော့မပေးလိုက်ပါတယ်ဒါပေမဲ့ဟို pressure ကြီးတစ်ခုကိုများလာတာကိုအမပြောပြရတာဒီလူတယောက်ကိုလုပ်ပေးလိုက်ရင်ဒါအလကားမဟုတ်နေပတ်စံပေးရတော့မယ်လက်ပေးလက်ယူရပါတော့မယ်အမနားလေပါလေကိုယ်ကူညီတဲ့လူဆိုတော့ပြန်ပြီးတစ်ခုခုကိုပေးရတော့မယ်ဒါပေမဲ့ဟိုပေါ့လေဟို pressure တွေတစ်ခုကိုဖြစ်လာတာအမပြောပြတယ်ဒီဖျားတက်ဖို့အတွက်ကိစ္စရတာအဲ့လိုမျိုးပေါ့လေနောက်ပြီးတော့ main ကလေးတွေအရန်တစ်ခုလုံးဝလေအရန်ရိုက်တာနှိပ်စက်တာတွေကများတယ်ကိုယ့်ရဲ့ဟို freedom of speech ဆိုတာမရှိတော့ခံစားချက်ဆိုတာမရှိတော့တို့ကအမြဲတမ်းဒီမဟုတ်ဘူးနင်းလို့မတမဆွမ်းဟိုဒီလိုလို့ကဒီလိုလုံးမအိုးအဲ့လိုမျိုးတွေပေါ့လေကို့အပေါ်မှာလဲဟိုအကျိုးသက်ရောက်မှုတွေယူတဲ့လူတွေအမတိုင်းတွေ့ခါစားနေရတယ် There's a path we must choose sometime Gotta stand up and fight sometime အပေါ်တို့ဘာတို့အမေတို့ဘာတို့ကလေနေဆရာဝန်ဖြစ်မှဖြစ်မယ်နေအင်ဂျင်နီယာဖြစ်မှဖြစ်မယ်နေဆရာမှဖြစ်မှဖြစ်မယ်ဒီမှာနေရအရင်ကြောင်းစားမှမတော်ဘူးပါညာဆိုပြီးတော့သူတို့တွေအမြဲတမ်းအဲ့လိုလေဖွတ်တောင်းပေါ့အမြဲတမ်းနှိမ်ခဲ့တယ်သူတို့ရဲ့အယူကတအားနှိမ်မှလို့ကစူးစမ်းလာဒါပေမဲ့အမအဖေကအရင်တော့ပြောတယ်လူဆိုတော့နှစ်မျိုးရှိတယ်တယောက်ကအရင်နှိမ်လို့စူးစမ်းလာရဲ့တယောက်ကအရင်အဝေးကိုလုံလုံထွက်သွားတာရှိတယ်အမအလုံးလုံးအဝေးကိုထွက်သွားတယ်အမအဖေခဏခဏပြန်ခေါ်ဦးတယ်အမပြန်မလာတော့တာဘဝဆိုတာခက်ခဲတယ်နင်သိလားပါညာသိပြီသားခက်ခဲတာဘမပြီမှာတို့နဲ့နေရခက်ခဲလာတာဒီရောက်တော့ဒါမဆန်းမာကိုလက်ခံနိုင်တဲ့အင်အားရှိနေတယ်ဟိုဘက်မှာအရန်ကို main ကလေးလည်းဖြစ်တယ်မတမဆွန်းလည်းဖြစ်တယ်ဆိုရင်တို့ကအရန်နှိမ်တာတို့ဘာလို့အများကြီးအရန်ရှိလာတယ်ဆိုတော့လေအမဒီဒီလိုဟိုအတိုင်းဝိုင်းတော့သိပြီးတော့မကျင်လည်တော့ဘောလေခောက်ဝေးပဲနေလိုက်တော့တယ်အမဒီမှာခင်ရဆွေမျိုးနေနဲ့ပဲပေါင်းလိုက်တော့ foreigner ကကိုယ်အများစုကနားလဲသွားတယ် foreigner ပို့ပြီးတို့ကနားလဲတယ်တို့ကပို့ပြီးတော့ဒီမတမစွမ်းတော့ဘာလို့ကိုလက်ခံနိုင်နေအင်အားရှိတယ်အများစု
ဘ
which way karma jam phit de so yi do amaru ri ya di tai ni ye system ta khu wa le human right ko ma shi ja do amaru lo lu myo ya po yi a nain khan la ya de main ma phit de ma dokita phit de ai na khu ma rin ko wa ho third class citizen phit twa de second class te nain wa de da ri o ama to pyo lai yin ma ha ta ya to ywa long na ko wa yan phit de lo pyo khan a တကြမလို့အမနာလေတယ်ဒီလိုမျိုးခံစားလာတဲ့လူတွေတိတိုက်ပွဲကိစ္စနဲ့ပတ်သက်ပြီးဒီတိုင်းရင်းသားတွေ PDF တွေ generation Z တွေတိုက်ပြင်းတော့အမစိတ်ချမှာသူတို့အမအရှမ်းအောင်နေစေချင kabayi loka re ma amaru wa bdu so raw ti se chin amaru ri ya lu da ri kabare ma amai ye khan sa chin ma ga dilo phit la de di dokkhita de ha dilo myo a nait sat khan ara de ain twin yi de ma blo a nait sat khan ara ba nya ri so raw ma na le dilo bae ama ma le di ba yi yo chou kan mi lu ji ri ya chao la da o sin ye de ဘာဖြစ်လို့လဲနေတလို့ပြောလို့ဆိုရင်အဲသူတို့အဲ့လိုမျိုးတွေပေါ့လေ narrow mind ဖြစ်အောင်ကိုချတာလားဆိုတော့အမအဲ့ society ကိုရှင်းပြရင်ဒီလိုမျိုးတွေကိုပြန်လာထောက်မှုအမမစင်သာဘူးအမလိုပဲဒုက္ခတာတွေဖြစ်နေတယ်ဗမာပြည်မှာဒီလိုစကားတွေယုံပြီး၆လတ်ပြီးတော့လူတွေကိုမလိမ့်တပတ်လောက်တာတွေမယုံကြည်သင့်ပါဘူးလို့အမထင်တယ်ဒါအမကိုရိခံတယ်အင်္ဂလိပ်လိုပြော rejection မဖြစ်ပေခဲ့ရတာတွေမအများကြီးကြုံခဲ့ရတယ်ပြစ်ပေခဲ့ရတဲ့ဒီပတ်ဝန်းကျင်အတိုင်းဝိုင်းမိသားစုလူတွေပြစ်ပေခဲ့တာကိုအမခံခဲ့ရပြီလူတွေလက်မခံခဲ့ရတာတွေကိုအမခံခဲ့ရပြီးတော့ဒီတစ်ခေါက်မှတော့အမဒါကိုစွန့်လွတ်လို့မဖြစ်တော့အမချိလိုက်တယ်ဒါငါနှလုံးသားတွေကဒါငါအမှုပညာအဘွန်တူဝီအာရစ်ဆိုတော့တိလိုက်တဲ့အချိန်မှာဒါရီအထူးဆန်းမဟုတ်တော့ကိုယ်စီအရေးတွေကိုကြီးကြီးလေးသူတို့တွေစွဲတာသူတို့အဲ့အချိန်တော့ college to university တို့တောင်သူတို့သွားခဲ့တာမဟုတ်တနေ့တနေ့သူတို့ time စွဲနေတယ်ပတ်ဝန်းကျင်ရဲ့သူတို့ကိုလုံးဝအထင်သေးတယ်ဥပိ္ပခာပြူတာတွေရှိတယ်ဒါပေမဲ့သူတို့ဆက်လုပ်တယ်သူတို့ဘဝမှာသူတို့လိုချင်တဲ့အရာကိုငါဒီနိုင်ငံမှာမော်ဒန်ခေတ်မှာအမေရိကန်မှာနေတယ်ငါချမရင်းနဲ့ပတ်သက်ပြီးဒီခက်ခဲတွေရှိလာတယ်အရင်ကတစ်နှစ်သမီးတည်းကဘာမှသိမထူတော့အမချီတာခိုးမသိခင်မှာကိုလုံးချင်တာလေးကိုလုံးဝမဲ့ပုံစံဖြစ်သွားပြီဒါအမှုပညာဒီမြောက်တို့ခံခဲရောရှိသေးတယ်ဒါပေမဲ့အမကဟိုလက်လွတ်ဆုံးရှုံးမှုတော့အမမလုပ်ဒီပညာကိုအမအသက်30ကျော်ရာစပြီးတော့လှုပ်လာတယ်ကိုကငါဒါကိုလိုချင်တယ်ဆိုတော့တိပွားတယ်နောက်ပိုင်းမှာဟိုတိပွားတယ်ဆိုတော့ဒါကိုအမဆုံးလို့ဖို့အမလုံးဝမစင်လာဘူးဘဒီစွဲတဲ့အချိန်မှာအမဝမ်းနေတာဝမ်းသာတာရောဒီစိတ်တူတာတွေရောဖြည်းဖြောင်းရတာဟာအမရဲ့ပကြီးရဲမှာဝင်ပြပါ
VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ကြံပြန်တဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ကြပါလေ VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
VOA စနေမနေ့ကအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာအခုထုတ်လွှင့်နေတဲ့ VOA သတင်းတွေအစီအစဉ်တွေနဲ့ပတ်သက်ပြီးဘောဒါမှတ်ချက်တွေကိုလည်း Facebook နဲ့ YouTube ဓာတ်ရိုက်ထုတ်လွှင့်ခြင်းမှာမှတ်ချက်ပြုကြဖို့ဖိတ်ခေါ်ပါတယ်အခုတော့တုတ္တဆုံတဲ့ American တစ်ခွင်အစီအစဉ်လှည့်ကြပါပြီရှစ်တောင်ရှာဒေတာတွေကလူငယ်တွေကောင်းဆောင်မှုအရေးသွေးဖျော်တုတ်တက်စီဖို့နဲ့လူငယ်ချင်းချင်းကြားကွန်ရက်ဖွဲ့ချိတ်ဆက်မိစေဖို့ရည်ရွယ်ပြီး American Soya က White Sealy အစီအစဉ်ကို2013ခုနှစ်မှာစတင်ခဲ့ပါတယ်တုတ္တဆုံတဲ့ American တစ်ခွင်အစီအစဉ်မှာစုံတူထင်တူဖြစ်တဲ့မတ်အေးမြမြဖူးကိုကိုအောင်က VOA Studio မှာတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုတင်ဆက်ထားပါတယ်ခင်ဗျာ
wisely program
ကပတ်သက်ပြီးတော့ဘယ်လိုကိုစပြီးတော့သိခဲ့ရအောင်။အော်ဟုတ်ကဲ့ wisely ညီမကဒီ wisely program ကဒါဒုတိယအကြိမ်လျှောက်တာပေါ့နော်။ပထမအကြိမ်တော့ညီမလျှောက်တယ်။လျှောက်တာကကြောင့်ညီမ2020ဝင်းကျင်တော့ဖြစ်မယ်ပေါ့နော်။အဲဒီတော့ကြောင့်ညီမဒီအတီတယောက်ကနေပြီးတော့ပြောပြရဲဒီ wisely ရှိရဲပြီးတော့ညီမကလည်းဒီအဲ့လို program တွေကိုလိုက်ပြီးတော့လေ့လာရဲအဲဒီပေါ့နော်။ဒါဆိုညီမကလည်းဒီအလောကကြောင့် social entrepreneur လောက်ရဲ့အတွက်ကြောင့်မျိုးကိုယ့်ရဲ့လုပ်ငန်းအတွက်ကိုဒီ grants program တွေကဘာရှိရလဲဘာ opportunity ရှိတယ်အမြင်လိုက်ရှာနေရဲဆိုတော့တွေ့ရောကြတော့အဲ alumni တွေကိုပြီးတော့ညီမအတိတငယ်ချင်းတော်တော်များများ YC Lady နဲ့တွားကြရဲပေါ့နော်တွားကြတွေ့ရောကြတော့အဲ့ဒါနေပဲဟိုမိကြီးရဲမိကြီးပြီးတော့လေ့လာပြီးတော့ရှောက်ကြည့်ရဲပေါ့နော်ဆိုတော့ရှောက်ကြည့်ရဲချိန်မှာပထမတစ်ချိန်တော့ကတော့ညီမကမပါပါဘူးပေါ့နော်ဒါဒုတိယအချိန်ရှောက်တဲ့အခါမှာဒီနှစ်မှာညီမပါသွားမှာပါရှင်ဟုတ်
ဆိုတော့အသက်18ကနေ25အထိဒါလူငယ်တွေလျှောက်လို့ရတယ်ဆိုတော့ဟိုပညာရေးချင်းဘွဲ့တို့ဘာတို့တခြားဘလူ qualification မျိုးတွေလို့
ဟုတ်ဆိုတော့သူတို့ကလျှောက်တဲ့ခါကြလို့ရှိရင်တနိုင်ငံနဲ့တနိုင်ငံတော့မတူဘူးပေါ့နော်တစ်နှစ်နဲ့တစ်နှစ်ကလည်းလျှောက်ရတဲ့ application process ကမတူဘူးညီမပထမတစ်ခေါက်လျှောက်တော့ဆိုရှင်သူကဘာကြီးတောင်းလဲဆိုရှင်ဒီ university transcript တွေတောင်းတယ်ဒီပြီးတော့နောက်ကဟိုအမှတ်ကဘာကြီးလဲဆိုရင်ဟာမျိုးတောင်းတယ်ပေါ့နော်ဆိုတော့ဒါပေမဲ့ဒီနှစ်မှာတော့မရှိတော့ဘူးမရှိတော့ဘဲနဲ့ဘာပဲရှိလဲဆိုရှင် fastness statement ဘာကြောင့်လျှောက်ချင်တာလဲပေါ့နော်အဲ့ဒါမျိုးပဲပြီးတော့ကြတော့ဟိုအဓိကရောက်သွားပြီးပြီဆိုလို့ဆိုရှင်ပြန်လာရင်ရောဘယ်လိုမျိုးကြီးကိုကကိုယ့်ရဲ့ community ကိုအကျိုးပြုမှာလဲပေါ့နော်ဒါမျိုးကြီးကိုကိုကရေးရဲအဲ့ဒါမျိုးရှိရဲဒါပေမဲ့ကျွန်တော်တို့ဒါကမြန်မာပြည် process ပေါ့နော် time ကလူကြီးလျှောက်ရဲဆိုရှင်သူတို့ဆို video ပေါ့နော်ကိုကကို video ရိုက်ပြီးတော့ self introduction လုပ်ရဲကိုယ့်ရဲ့ bio ကိုဖျော်ဖျားရဲဟာမျိုးရှိရဲပေါ့နော်တစ်နှစ်နဲ့တစ်နှစ်ကတော့မတူဘူးရှင်
ဆိုတော့ဟိုကိုရောဘာကြောင့်ဒီ wisely program ကိုရှောက်ဖြစ်တာလဲ
အော်ဟုတ်ဆိုတော့အဓိကကကျတော့ညီမအနေနဲ့ကဆွဆွပြောသလိုပဲညီမဒီလက်မှုနယ်ပယ်မှာဒီလက်မှုပညာရှင်တွေကိုကူညီခြင်းနဲ့ဆိုပြီးညီမကဟိုဘာမှမသိပဲနဲ့ညီမဝင်ခဲ့ရပေါ့နော်ညီမ18လောက်ခဲ့ရဒီနယ်ပယ်ကိုညီမ social entrepreneur အနေနဲ့ဝင်နေပြီးတော့လုပ်တယ်တန်းတန်းတွေဖွင့်တယ်ဒါပေမဲ့ဟိုတိတိယောက်ယောက်နဲ့ကိုယ့်ရဲ့ဒီနယ်ပယ်မှာရှိရလက်မှုပညာရှင်တွေကိုမကူညီနိုင်ဘူးပေါ့နော်အဓိကဟိုဘာမှကိုကမရင်းနှီးဘူးတော့မရင်းနေတဲ့အခါကျတော့လုံးဝဟိုဘာမှမသိပဲဝင်ခဲ့တဲ့အတွက်ကြောင့်မလို့ဟိုဘယ်လိုမျိုးကောင်းကောင်းမွန်မွန်ဆက်ပြီးတော့အကျိုးပြုရမလဲဆိုတဲ့ဟာမျိုးကြီးသိချင်တယ်အဲ့ဒီအတွက်ကြောင့်မလို့ဒီ program ကိုရှောက်လို့ဆိုရှင်သူကလည်း academic နဲ့ပတ်သက်ပြီးသင်ပြရတဲ့အတွက်ကြောင့်မလို့ဒီ program ကို try ရင်တော့တခုခုရနိုင်မယ်ဆိုတဲ့ expectation ပေါ့နော်အဓိကသူညီမတို့ဒီ application process မှာလည်းရေးရတယ်ပေါ့နော်ပါကြောင့်လေဟိုဘယ်လိုမျိုး expectation ရှိလဲဒီ program ကနေ by learning လောက်ချင်တာလေဆိုအဓိကညီမတင်ယူချင်တာကတော့ဒီအဓိကကို community မှာဒီ impact ကောင်းကောင်းဘယ်လိုလုပ်ရမလဲနောက်ကဟိုဒီလုပ်ငန်းတစ်ခု
စလုပ်မှုအတိုင်းဘယ်လိုအကျိုးပြုနိုင်မလဲ
ပေါ့နော်အကျိုးပြုနိုင်မလဲနောက်ကလည်းအကျိုးပြုမဲ့အချိန်မှာကကိုကလည်းဟို sustainable ဖြစ်နေရမှာပေါ့နော်ကိုကလည်းလုံလုံလောက်လောက်နဲ့ကိုလုပ်ငန်းကလည်းခိုင်ခိုင်မာမာဟိုပတ်စံရှိရှိနဲ့မှဒီကိုရဲ့လူမှုအတိုင်းဘောင်ကိုလည်းအကျိုးပြုနိုင်ပါတယ်ဆိုတော့ညီမလုပ်ခဲ့တော့ဟာဆိုရှင်လူမှုအတိုင်းဘောင်ကိုအကျိုးတော့ပြုရဲဒါပေမဲ့ကိုရိုင်းကအဲ့လိုမျိုးအရန်ဟိုတောင့်တင်းတဲ့အချိန်မဟုတ်သေးဘူးဆိုရခါကျတော့အဲ့ဒါမျိုးကြီးလေ့လာဖို့အတွက်ကိုညီမโอเคဒီ program ကတော့ညီမတို့အတွက်ကိုတော်တော်အထောက်အကူပြုနိုင်မယ်ပြီးတော့လေဒီ US မှာဆိုလို့ရှိရင်ရောဘယ်လိုမျိုးရင်တို့ကလုပ်နေကြရလဲဒါမျိုးကြီးလေ့လာခြင်းလို့ဆိုပြီးတော့အားရှာလိုက်တာပါ
ဒီ program ရှောက်မယ်ဆိုလို့ရှိရင်ပညာရေးချင်းပါညာကြတော့
ပညာရေးချင်းကတော့မလို့ပေါ့နော်အဓိကကကိုဘာလုံးနေရလဲအဓိကပညာရေးချင်းမလို့ပါဆိုတာအထက်ကိုအဓိကတော့ကို high school လောက်တော့ပြီးထားပြီးတော့အဓိကသူက qualification ရှိရပေါ့ criteria အနေနဲ့က english လိုမျိုး communication ကောင်းကောင်းလုပ်နိုင်ရမယ်နောက်ပြီးွားပြီဆိုရှင်ကိုကဟိုကိုနဲ့ related ဖြစ်တဲ့ဟာမျိုးပေါ့ဒါပါတော့ကို social entrepreneur ဆိုကိုမှာ project ရှိရလဲပေါ့ဒါပေမဲ့ညီမတို့နဲ့ဒီတူတူပါလာရဲ့တချို့ရေဆိုရှင်လည်းဒီသူတို့ engineering sector မှာလုပ်တဲ့ဒါပေမဲ့သူကဘာကြောင့်ဒီမှာလေ့လာခြင်းလဲဆိုရဟာမျိုးဟိုတိတိချာချာလေးပြနိုင်မယ်ဆိုလို့ရှိရှင်ရတော့ဟိုရရပေါ့
ဆိုတော့ဒီ YCL program ကိုကိုကဝင်ပြီးတော့ရှောက်မယ်ဆိုလို့ရှိရင်ဘယ်လိုအချိန်ဒီမှာရှောက်ရရလဲ
ဟုတ်သူကဒီ YCL ကသူကဟို cohort နော်ဒီနှစ်ခုရှိရပေါ့နော်သူက spring နဲ့ fall နဲ့ရှိရပေါ့နော် spring ကဆိုလို့ရှိရှင်
နွေဦးရာသီ
ဟုတ်နွေဦးရာသီနဲ့ fall ဆိုလို့ရှိရှင်
ဆိုတော့နွေဦးရာသီဆိုတော့ May June လောက်ပြတ်ဟု
တ်ဟုတ် May April May June ပေါ့နော်တော်တော်များများသွားရက April
ဆောင်းဦးဆိုတော့ August September
August မဟုတ်ဘူးနော်ညီမတို့ဆိုရှင်ညီမတို့ဆိုဒီတစ်ခါက October November ပေါ့နော် October November ဘာမှမစားဒါပေမဲ့ရှောက်မယ်ဆိုရှင်ကตัวอะคู spring ช่องมั้ยဆိုရှင်အခုဆိုရှင်ဒီဒီ October November ခရီးကသူတို့က application process ဖွင့်နေဖွင့်ပြီးတော့ရှောက်ရတယ်ပေါ့เนาะရှောက်ပြီးတော့มาသူတို့အမှာ application process season မှာတော့มาလုပ်ပြီးွားပြီးဆိုရှင် interview section ဝင်ရတယ်ဝင်ပြီးတော့มาအဲ့ interview section ဝင်ပြီးအောင်มาမပြီးသေးဘူးပေါ့เนาะသူတို့ကဘာလုပ်ရလဲဆိုဒီ US Department ဘက်ကနေပြီးတော့ဟိုပြန်ပြီးတော့ဟိုခွင့်ပြုဒီပြန်ပြီးတော့selection ပြန်လုပ်ပြီးတော့မှနောက်ဆုံးသွားရတာမျိုးပေါ့နော်ပြီးရင် visa process တွေလုပ်တာမျိုးကြီးအဲ့လိုပုံစံမျိုးကြီးနဲ့သွားရတယ်ပေါ့ဆိုတော့အဓိကကတော့ fall ရှောက်မယ်ဆိုလို့ရှိုးရှင်ရကြောင်းညီမတို့ကဒီနှစ်စားတော့ခရီးရရှောက်အဲပြောရပြီဆိုရှင်ဒီ August မှာဒီဟိုဟာ spring ကိုသွားခြင်းနဲ့လို့ဆိုရှင်ဒီ October November လောက်ခရီးရအဲ့လိုမျိုးရှောက်ပေါ့နော်အဲ့လိုပုံစံမျိုးကြီ
းဒီမှာ exchange program က၅ဘက်မလေးလာခြင်းအချိန်ရတဲ့ဟိုလေးလာပြီးတဲ့အချိန်မှာကိုပါရီပို့တည်လာလဲ
ဟုတ်ဟိုလေးလာပြီးတဲ့အချိန်မှာကပေါ်ပြီးတော့အထောက်အကူပြုရပေါ့နော်။ဒါဆိုညီမမလာခင်တော့ဆိုလို့ရှိရင်ညီမကဒီ art and craft နဲ့ပဲမာရောဒီစုံဦးတီထွင်းနဲ့ပဲမာရောညီမလှုပ်လာ၃နှစ်လောက်ရှိပြီပေါ့နော်။ဒါပေမဲ့ဟိုကိုကိုကိုဟိုအဖြေရှာမရတဲ့ဟာရင်းလေးရှိရဲဆိုတော့ဒီ academic program ကို join ပြီးွားတဲ့အချိန်မှာအခွင့်လမ်းတွေလည်းရလာရဲ့ပြီးတော့အဓိကကသူတို့အနေနဲ့ရောဘယ်လိုမျိုးကြီးလုပ်နေရလဲ။ကိုကရောဘယ်လိုလမ်းကြောင်းလုပ်နေရလဲ။အဲ့အဲ့အမျိုးကြီးမြင်လာပြီးတော့တော်တော်လေးဟိုအထောက်ကူပြုရပေါ့နော်အဲ့လိုမျိုးရှိပါရဲ့ကို
ဟို Texas အပြင်တခြားဘယ်ပြည်နယ်တွေရောက်သေးလဲ
ဟုတ်ဆိုတော့အဲ့မှာပြင်မှာရောညီမတို့ New York, Philadelphia နဲ့ Washington DC တိုင်းနောက်ဆုံးပေါ့နော
်ဆိုတော့ Pennsylvania ပေါ့နော
်ဆိုတော့ညမကြောင့်ညီမတို့ကဘာလေးလာရလဲဆိုတော့အဓိကညီမတို့ဒီ UN ကိုသွားတာမျိုးကြီးရှိရဲ UN မှာသွားပြီးတော့အဓိကကဟိုလေးလာရရဟာမျိုးကြီးတောင်ကမ Museum တွေသွားပြီးတော့လေးလာရရနောက် Philadelphia ကြောင့်လည်းညီမတို့ဒီသူတို့ရဲ့ဒီtreatment တွေကိုညီမတို့လိုက်ပြီးတော့လေ့လာရတယ်ပေါ့အဓိကကတော့ညီမတို့ဒီ study tour ပေါ့နော်ဒီ US culture နဲ့ပတ်သက်ပြီး study tour ဖြစ်တဲ့ခါကျတော့အဲ့တပတ်လုံးအောင်လုံးဝဟိုလိုစာရေးထိုင်ရေးနေရာမဟုတ်ဘူးအဲ့လိုမျိုးဒီ museum တွေသွားလေ့လာရတယ်အဲ့လို UN သွားလေ့လာရတယ်အဲ့လိုပုံစံမျိုးကြီးရှိရပေါ့နော် Washington DC ရောက်လာတဲ့ခါကျတော့ညီမတို့ White House ကိုညီမတို့သွားလေ့လာရတယ်ပေါ့နော်ဆိုတော့ညီမတို့ဒီ fall 2023ကအရန်ကန်ကောင်းတဲ့ cohort ပေါ့နော်ပါဆိုတော့ share ဒီအကူဟုတ်တယ်မှာဆိုရှင်ဒီ white house ကိုဝင်ခွင့်မရအောင်ဒါပေမဲ့ညီမတို့ဒီ cohort မှာဆိုညီမတို့ white house ကိုဝင်ခွင့်ရရယ်ဝင်ခွင့်ရပြီးတော့ဒီမှာဆိုရှင်ဘယ်လိုမျိုးကြီးactivities တွေလုပ်ခဲ့လေဒါမျိုးကိုညီမတို့အလေးလာရယ်ပြီးတော့နောက်ဆုံးညီမတို့ DC မှာကကြတော့ဒီ embassy ကနေပြီးတော့ certificate ပေးရယ်ပေါ့နော်ဒီအရခဏကိုညီမတို့အလိုမျိုးလုပ်တာမျိုးရှိပါတ
ယ်ဟုတ်ကဲ့ပါအမြင်များအခုလို view တွေလာပြီးတော့တွေ့ဆုံမေးမြန်းခွင့်အချိန်ပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ
်ဟုတ်ကဲ့ညီမရယ်ကျေးဇူးတင်ပါတယ်
view အစီအစဉ်တွေကို radio ရုံးမြင်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbemis ဖြစ်ပါတယ
် view စနေမနေ့ခင်းအစီအစဉ်တွေကိုဆက်လက်ပြီးတင်ဆက်ပေးနေပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့နှီးပညာအလှည့်ကြပါခင်ဗျာမြန်မာနိုင်ငံတောင်ပိုင်းကအနေကျခြိုင်ဝန်းတွေမှာရေနံနဲ့သဘာဝဓာတ်ငွေ့တူးဖော်မှုလုပ်ငန်းတွေရှိနေပေမဲ့ ARA မြို့ဝကျွန်းပေါ်နဲ့မော်လမြိုင်စစ်တောင်းတို့လိုကုန်းလွန်ပိုင်းခြိုင်ဝန်းတွေမှာတော့ရခိုင်တနင်္သာရီကမ်းလွန်ပိုင်းရေနံပိုင်းတွေမှာလည်းအလားအလာရှိတဲ့အတွက်စူးစမ်းရှာဖွေမှုတွေလုပ်ဖို့လိုနေသေးတယ်လို့ရေနံဘူမိပေဒါရှင်ဦးလှမိုင်းပြေကပြောပါတယ်ဒေါခင်မျိုးသက်ကတတိယပိုင်းဖြစ်ပြီးတင်ဆက်ထားပါတယ်ညာ
ဒီကြပါတော့မြန်မာနိုင်ငံတောင်ပိုင်းကရ
ဒီနေ့တဘာဝတန်ွေအခြေအနေကိုပြောပြပါရစေဒီရင်းနှင်းတဲ့တဘာဝတန်ွေတင်းစားတာခေါင်းနိုင်တဲ့အနေကြဂျန်ဟွာစခွန်းခုတည်းမှာစနစ်တကျမရှာရသေးတဲ့နေရာတွေကအများကြီးရှိနေပါတယ်ဒီထက်ကကမ်းလွန်ရှင်နှင်းမျိုးတွေအနေထားမတိုင်းခင်ကုန်းရင်းပိုင်းကအေရီမျိုးဝကျွန်းပေါ်ဒေသရဲ့ရင်းနှင်းတဲ့တဘာဝတန်ွေအလားအလာကိုကြည့်ရအောင်
ကျွန်မနိုင်ငံရဲ့ပေါ့နော်အေရီအနေနဲ့ဒီမြို့ဝကျွန်းပေါ်ဒေတာတောက်တလျှောက်မှာဒီရင်းနှီးတဘာဝတန်ွေအလားအလာနည်းနည်းပြောပြပေးပါစေ။အေရီအနေကြတဲ့မှာရှိတဲ့ဟာမှာဆိုရင်ကိုရင်ခစ်ပြီးတော့ MOGE ခစ်မှာလေခရီးကိုကနေပြီးတော့ဂက်စ်တွေထွက်တဲ့အတွက်အဲ့ဟာတွေကိုယူပြီးတော့မြန်ရန်ကုန်မှာကျွန်တော်တို့ဖြက်စ်တာအထုတ်လုပ်ရေးအတွက်သုံးပါတယ်ပြီးရင်တထောင်960ခုနှစ်နောက်ပိုင်းမှာဆိုရင် MOGE ရရီမြို့ကကျုံပေါ်မှာဆိုရင်အပေါ်ကနေပြီးတော့ဒီ ARE series ပေါ့နော်ဒီကြောက်လာစုကနေပြီးတော့ဖုံးအုပ်ထားတယ်မြေပြန့်နေပြီးဖြစ်အဲ့တော့အောက်မှာ structure တွေရှိသလားဆိုတဲ့ဟာကိုကျွန်တော်တို့တင်းတိကျကျ seismic တွေတိုင်းတာပြီးတော့ကျွန်တော်တို့မရှာသေးပါဘူးပြီးတော့လေ ARE မြို့ကကျုံပေါ်ကခုနပြောသလိုပဲမြို့ကကျုံပေါ်ဆိုတဲ့အတိုင်း မြေလက်တက်တွေရှိနေတဲ့အတွက် seismic တိုင်းတာရေးတွေမှာတော့သူကအထံတာဖြစ်နေတော့တကယ်လို့ဒါကျွန်တော်စနစ်တကျเนาะအသေးစိတ်ဒီ seismic တိုင်းတာမှုတွေရှိရင်လုံနိုင်ခဲ့ရင်ကျွန်တော်တို့ခုနပြောတဲ့ဒီအခုလက်ရှိသုံးနေတဲ့ရေနဲ့ဒန်းငွေမြေသုံးခုလိုပဲကျွန်တော်တို့တွေထပ်ပြီးတော့တွေ့မယ်လို့တော့ကျွန်တော်မျှော်လင့်ပါတယ်ဟုတ်ကဲ့ပါဆရာ ရခိုင်ပြည်နယ်ဘက်မှာတော့ဒီဟိုပေါ့နော်ဟိုလက်ရက်တွင်းနေတဲ့ရှိပါတယ်ဆရာအဲ့တော့ရခိုင်ပြည်နယ်မှာတော့အခုကျတော့ဟိုရွှေတဘာဝတန်းဝင်တဲ့တန်းဝင်တူးဖော်နေပါတယ်ဒီကုန်းရင်းပိုင်းနေမှာရောအလားအလာရှိပါလားဆရာအနေကြကြိုင်ဝင်17ခုကိုကြည့်မယ်ဆိုရင်ပေါ့နော်ရခိုင်ကမ်းမြောင်ဒေသဆိုတဲ့ပေါ့နော်ဟိုအနေကြကြောက်ကြောက်တည်ရှိတာကမ်းလုံးမရောက်ခင် အဲ့မှာဆိုရင်ကျွန်တော်တို့တောက်လျှောက်ဟိုအရင်ခစ်တည်တဲ့ဟိုကနော်အင်္ဂလိပ်ကိုလိုနီလက်ထက်ထဲမှာဟိုကရံပြဲတို့ဖယုံကာတို့နော်အဲ့ဟာတွေမှာဆိုရင်ရေနံနေထွက်ရှိတာရှိခဲ့ပါတယ်နော်ထုတ်ခဲ့တယ်ပေါ့နော်ဒါပေမဲ့ကြီးကြီးကျယ်ကျယ်တော့မဟုတ်ဘူးအနေချင်းထုတ်ခဲ့တယ်အခုချိန်မှာဆိုရင်တော့လက်ရက်တွင်းနေနဲ့လို့ထာနေသမားတွေကဒါကိုထုတ်နေတယ် แต่ตะคู่เว้ยปอนเนาะบ้าจังจี้ๆเจ๋ๆไม่ตุ่ยเลยสรเนาะดาก็ภูมิเบราแตกตอนนี่ตะบออย่างเนาะเจนเนอรัลดีอินเดียนเพลทเนี่ยดียูเรเชียร์สรเนี่ยคู่ที่ได้เนี่ยขึ้นนี่รอไอ้ห่านี่อ่ะต้นข้าวหมู่นี่ยังมาเลยเนาะตรุมาโฟเรแฟคเจอรี่ยังมาเนาะยีนันมีอจี้ดิอนี่เนี่ยไม่ตุ่ยหรอก ပြီးတဲ့အခါမှာရခိုင်ကမ်းလွန်ကတော့အခုရွှေဆိုတဲ့ဟာပဲကျွန်တော်တို့ထုတ်နေသေးတယ်။ဒါပေမဲ့ရွှေဟာကမ်းလွန်ရေတိမ်ပိုင်းမှာတွေ့ပြီးတူးထုတ်တဲ့ဟာ။အဲ့အပြင်မှာပမာပိုင်နဲ့ကမ်းလွန်ရေနဲ့အကွက်တွေရှိပါတယ်။အဲ့မှာ seismic search တွေအများကြီးမဟုတ်ပေမဲ့တူးဒီ seismic တွေကညွန်ပြထားတာကတော့ရွှေလိုမျိုးအလားအလာရှိတဲ့ဟာတွေကရေနဲ့ပိုင်းမှာ deep water block တွေထဲမှာတွေ့နိုင်တယ်လို့ယူဆပါတယ်အဲ့တော့တခုပဲပေါ့နော် deep water ဆိုတဲ့ဟာကိုလုတ်တဲ့အခါမှာရေအနက်ကပေ2000ကျော်ပေါ့ဟိုပင်လေရေမျက်နှာပြင်ကနေပြီးတော့အောက်ကပင်လေဒီကျမ်းပြင်ပေ2000ရှိတော့အဲ့ဟာတွေမှာရေနံရှာတာပဲဖြစ်ဖြစ်တွေးလို့ထုတ်လုပ်တာပဲဖြစ်ဖြစ်ကုန်ကျစရိတ်တွေကအများကြီးအဲ့တော့အခုလက်ကြည့်တော့ ဘယ်သူမှရေနဲ့အကွက်တွေကိုမယူသေးပါဘူးပြီးတော့ MOGE ကတော့အဲ့ဒါကိုသူတို့တန်တာခေါ်ဖို့လုပ်နေတယ်ပေါ့နော်ဒီဟိုစားနိုင်ငံရေးအပြောင်းလဲမဖြစ်ခင်တော့အဲ့တော့ နောက်တစ်ချိန်မှာတော့ခေါ်မှာပေါ့လေနော်ခေါ်ပြီးတဲ့အခါမှာဆိုရင်နော်အဲ့အရာဒီမှာရှားရင်တွေ့ရှိရွှေလိုအလားတူပါတယ်တွေ့နိုင်တယ်လို့ယူဆပါတယ
်ဟုတ်နောက်ဆုံးကျန်တာဒီကတင်းနေသားကြီးကမ်းရိုးတန်းပေါ့နော်ဒီမွန်ပြည်နယ်နဲ့တင်းနေသားကြီးကမ်းရိုးတန်းအဲ့ဒီတခြားမှာဆရာ
အဲ့တင်းနေသားကြီးကမ်းရိုးတန်းမှာတော့ကျွန်တော်တို့သူ Petronas Malaysia Petronas ကနေပြီးတော့เนาะသူတို့ရဲတကွဆိုပြီးတော့ထုတ်သွားတယ်ပြီးတဲ့အခါမှာဒီဟိုနိုင်ငံရေးအပြောင်းလဲဖြစ်တဲ့အချိန်မှာသူတို့လည်းထုတ်လုံးမှုကြတဲ့အတွဲသူတို့ကနေပြီးအဲ့ဒါကိုပြန်အပ်ပြီးတော့ပေါ့เนาะသူတို့ကနေပြီးတော့ဟိုစားထွက်သွားတယ်အဲ့ဒါကိုဆိုရင်ကျွန်တော်တို့တခြား local လို့ခေါ်မှာပေါ့ဌာနေဟိုစားဖြစ်တဲ့เนาะ GPM ဆိုတဲ့ဟာပေါ့ကပက်ထရိုလမြန်မာဆိုတဲ့ local လူအရေအနေလက်လွှဲယူပြီးတော့အခွင့်အရေးတော့ထုတ်လို့ရေးကိုဆက်လုပ်နေတယ်အဲ့တော့အဲ့လိုမျိုးအလားအလာရှိတဲ့ဟာတွေရှိသလားဆိုတော့ကျွန်တော်တောင်ဘက်ကိုသွားလေဒီဟိုအကွက်တွေကဟိုရေအနက်တွေကပို့ပြီးတော့နက်သွားတယ်ပေါ့နော်အဲ့ဘက်ဒီမှာလည်းခုနပြောတဲ့ seismic ကို detail တော့မရှာသေးပါဘူးဟို 2D seismic တွေတော့ပြီးတယ်ဒါပေမဲ့တွေ့တူတာတွေအများကြီးမလောက်ပါသေးဘူးပေါ့နော်အဲ့တော့ဟိုလားလားရှိသလားမရှိဘူးလားဆိုတာတော့ရှာဖွေရေးလုပ်ပေးပြီးမှပဲသိပါဘူ
းဟုတ်ကဲ့ပါဆင်ကျေးဇူးများကြီးတင်ပါတယ်ဆင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ရင်းနံဘူမိဗေဒပညာရှင်ဦးလှမိုင်းပြည့်ရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မျိုးသက်တင်ဆက်ခဲ့တာပါဗျာအခုအစီအစဉ်တွေနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေသုံးသပ်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို burmese.voanews.com နဲ့ voa burmese facebook youtube စာမျက်နှာတွေမှာအချိန်မရွေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ဗျာအခုတော့ကျန်းတဲ့အချိန်တွေမှာသတင်းအကျဉ်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ဗျာရုရှားပေါ်တန်ခတ်မှုအသစ်900ကျော်ချမှတ်ကြောင်းရုရှားရဲ့ယူကရိန်းကျူးကျော်စစ်နှစ်နှစ်ပြည့်နှစ်ပတ်လည်အကြိုနဲ့ဖြစ်တဲ့တောက်ကြာနေ့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်။ဒါဟာရုရှားသမ္မတပူတင်ရဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲနဲ့ရုရှားတိုက်ခံခေါင်းဆောင်အလက်ဆေးနက်ဗလီအချင်းကြနေတော့တေဆုံးခဲ့မှုအတွက်ရေးယူတဲ့အနေနဲ့ချမှတ်တာဖြစ်ကြောင်းပြောပါတယ်။နက်ဗလီကိုဖမ်းဆီးအချင်းချမှုနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်တွေအပြင်ရုရှားရဲ့ဗဏ္ဍာငွေကြေးကဏ္ဍစစ်ပစ္စည်းထုတ်လုပ်ရေးလှုပ်ဆောင်နေသူတွေဂျားပွဲစားလှုပ်ပေးသူတွေနဲ့အမေရိကန်ရဲ့တန်ခတ်မှုကိုနေရာနှက်ရှောင်တိန်လှုပ်ဆောင်နေသူတွေကိုပြစ်မှတ်ထားရေးယူတာဖြစ်ပါတယ်။တခါအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမှာတော့24နာရီအတွင်းလူပေါင်း100ကျော်သေဆုံးခဲ့ရတယ်လို့ဟာမတ်စ်ထိတ်ချုပ်ထားတဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကတောက်ကြာနေ့မှာပြောပါတယ်။ဂါဇာတောင်ပိုင်းကခန်းယူနစ်နဲ့ရာဖာမြို့တွေမှာအစ္စရေးကလေကြောင်းတိုက်ခိုက်ခဲ့တာဖြစ်ပြီးသေဆုံးသူဟာအနည်းဆုံး104ယောက်ရှိနေတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ရှီမင်နဲ့ပင်လယ်နီရေပြင်မှာရှိတဲ့ဟူတီလက်နက်ကိုင်တပ်ဖွဲ့တွေရဲ့ drone တွေနဲ့တင်မောဖြတ်ပက်ထိန်တက်မစိုင်းဒုံးတွေကိုဖျက်ဆီးပစ်လိုက်တယ်လို့ American စစ်တပ်ကတောက်ကြာနေ့မှာပြောပါတယ်ဒီလက်နက်တွေဟာရေချောင်းမှာရှိတဲ့ဂုံတင်မောတွေနဲ့ American ရေတပ်တင်မောတွေကိုချင်းချောက်အနေရပေးတော့မဲ့အနေထားဖြစ်နေတာကြောင့်အခုလိုဖျက်ဆီးပစ်ရတာလို့ American စစ်တပ်ကသတင်းထုတ်ပြန်ပါတယ်တခါမြောက်ကိုရီးယားဆိုင်ရာ American အရာရှိနဲ့တရုတ်အရာရှိတို့ဟာရုရှားနဲ့မြောက်ကိုရီးယားကြားစီးရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်လာတာနဲ့ပတ်သက်ပြီးဒီသတင်းပတ်ထဲမှာပဲဗီဒီယိုနဲ့ဖုန်းခေါ်ပြီးဆွေးနွေးခဲ့ကြတယ်လို့အမေရိကန်နိုင်ငံသားဌာနကတောက်ကြာနေ့မှာပဲသတင်းထုတ်ပြန်လိုက်ပါတယ်။မြောက်ကိုရီးယားဆိုင်ရာအမေရိကန်အကြီးတန်းအရာရှိရန်ဖက်နဲ့ကိုရီးယားကျွန်းဆွယ်ရေးရာတရုတ်အရာရှိလျူရှောင်မိန်တို့နှစ်ဦးကမြောက်ကိုရီးယားရဲ့အနေထားဟာမတိမငြိမ်ပိုးဖြစ်လာတာတွေ့ရတယ်လို့ပြောကြောင်းအမေရိကန်နိုင်ငံသားဌာနကထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြထားပါတယ်များထိတ်တန်းသတင်းကျင်းတွေကတော့ဒီလောက်ပါပဲအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမွန်ဖြစ်ပြီးတော့ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ဗျ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒါမှမဟုတ်ကိုဒေတာတွေကသတင်းထူးတွေကိုပေးပို့လိုရဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်များဒီကနေ့မနက်အစီအစဉ်တွေကိုရေဒီယိုပြင် VOA website YouTube Facebook စာမျက်နှာတွေကနေကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ဗျာ VOA American အတန်းကထုတ်လွှင့်တဲ့စနေပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ပါတယ် မနက်ပိုင်းအစီအစဉ်တွေကိုဒီမှာပဲအဆုံးသတ်ပြစေများတော်တော်ရှင်တွေကမြန်မာပြည်သူပြည်သားအားလုံးတော့ကခတဲ့ရှင်းခြင်းပြီးကျမ်းမာရှင်နေပါစေကျွန်ညင်းကြီးပါဗျာ